Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်မေလ15ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့်ရိုးရီမြန်မာပိုင်းအစည်းအဝေးတွေကိုလိုက်ထုတ်မီတာ24 40 51နဲ့လိုက်လံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။အခုမနက်ခင်းအစည်းအဝေးတွေကိုကျွန်တော်တမောင်တန်းကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်ကတော့တန်းညူပါဒီနေ့မနေ့အကြီးညာပြည်မဲ့သတင်းတွေထဲမှာတော့အင်အားပြင်းထန်တဲ့မူခမုံတိုင်းဟာရခိုင်ပြည်နယ်စစ်တပ်မျိုးထပ်ပိုင်းမှာကုန်းတွင်ဝင်ရောက်ပြီးတော့ကုန်းတွင်ပိုင်းမုံတိုင်းဖြစ်နေဆက်ရှိနေ ਉ မယ်ဆိုပေမဲ့အတန်ငယ်တော့အပြော့သွားနိုင်တယ်ဆိုပြီးတော့မူလီဝတာတိုင်းတိုင်းလီလာကြီးဌာနတွေကထုတ်ပြန်ပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီထိုင်းနိုင်ငံထူးထူးရွေးကောက်ပွဲအစောပိုင်းမဲရီတက်မှုတွေရဆိုရင်တော့တိုက်ခံပွေထိုင်းပါတီကထိတ်ကအုပ်ဆောင်နေပြီးတော့ထိုင်းလူငယ်တွေကြာရည်ပန်းစားနေတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်ခင်ဗျာဒီသတင်းတွေကိုဥတ္တမောင်တန်းနဲ့သူကြီးညာပြသဖို့ရှိပါတယ
်ဟုတ်ကဲ့ကိုသားကျွန်းရေဒီကနေ့မကြခင်ကြားကြတော့မဲ့သတင်းအစီရင်ခံချက်နဲ့အစီရင်ခံချက်နဲ့အစီအစဉ်တွေထဲမှာတော့
ရရှိတဲ့သတင်းအချက်အလက်တွေရတော့ဖြစ်ပြီးမှအများဆုံးတွေတိုင်လုံးမှာ130ကျော်လောက်ရှိတာဟုတ်ကဲ့အနည်းကောင်းလေးမှာရှိရည်ဒီတောက်ကြီးတွေပါရော
အခုကြားခဲ့ရတာကတော့မောခမုံတိုင်းသတင်းမှာအပြည့်အစုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမ်းမှာတိုင်ပြီးမှကြားကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရေးဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့ကတင်ပြပေးကြပါပါ
။အင်အားပြင်းထန်တဲ့မူခမုံတိုင်းဟာရခိုင်ပြည်နယ်စစ်တွေမြို့ထပ်ပိုင်းမှာကုန်းတွင်ဝင်ရောက်ပြီးတော့ကုန်းတွင်ပိုင်းမုံတိုင်းဖြစ်နေဆက်ရှိနေ ਉ မယ်ဆိုပေမဲ့အတန်ငယ်အားပြော့သွားနိုင်တယ်လို့မူလီဝတာတိုင်းနာလီလာရီဌာနတွေကထုတ်ပြန်ကြပါရတယ်။ကုန်းတွင်ဝင်ရောက်ချိန်မှာလေတိုက်နှုတ်တနားယူကိုမိုင်120အထက်မှာရှိနေတဲ့မူခဆိုက်ကလုန်းမုံတိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တယ်လို့ပင်လယ်နဲ့နီးစပ်တဲ့အပိုင်းတွေမှာလည်းပင်လယ်ရေဝင်ရောက်မှုတွေရှိခဲ့တယ်လို့ဒေသခံတွေပြောအရသိရပါရတယ်။စစ်တွေတာဝါတိုင်းတွေကျူးပြတ်မှုကြောင့်ဖုံးဆက်သွက်မှုတွေလည်းအခက်အခဲဖြစ်နေပါတယ်။ကရတမကရဲ့အူချလူသားချင်းစာနာကူညီမှုညီနိုင်ရေးယုံထုတ်ပြန်ကြရရဆိုရင်တော့မူခမုံတိုင်းဟာတနအီကိုမိုင်150ဝန်းကျင်နှုန်းနဲ့မေလ14ရက်နေ့ကဘင်္ဂလားဒေ့ရှ်ကောက်ကစ်ဘဇားနဲ့မြန်မာနိုင်ငံကြောက်ဖြူမြို့နယ်အကြားမှာကုန်းတွင်းပိုင်းဝင်ရောက်ခဲ့ပြီးတော့ဒါဟာအပြင်းထန်ဆုံးမုံတိုင်းတစ်ခုဖြစ်တဲ့မှတ်တမ်းပြုရမယ်လို့ဆိုပါတယ်အထူးသဖြင့်ဒီစစ်တွေမြို့ဝင်းကျင်နဲ့ရခိုင်ပြည်နယ်တွင်းမြင်းနေပိုင်းတွေမှာမိုးသက်ထန်ပြီးတော့ပြင်းထန်တဲ့လှိုင်းလုံးတွေနဲ့ရေကြီးမှုတွေဖြစ်ခဲ့တယ်လို့လည်းဖော်ပြပါတယ်ပျက်စီးမှုတွေကြီးကြီးမားမားရှိခဲ့တယ်လို့သတင်းတွေရရှိပေမဲ့စက်သွေးရေးစနစ်တွေပြိုက်တောက်နေမှုကြောင့်ထိခိုက်ပျက်စီးမှုအသေးစိတ်ကိုကောက်ယူလို့မရသေးဘူးလို့ဆိုပါတယ်။အိန္ဒိယမူလဝတ္ထဌာနရဲ့ခန့်မှန်းချက်အရတော့မုံတိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးတဲ့နောက်အားပြော့ခဲ့တယ်လို့သိရပါတယ်။မုံတိုင်းဟာရခိုင်ပြည်နယ်ကဲအိုရန်ကိုဝင်ရောက်ရိုက်ခတ်ခဲ့တာကြောင့်မုံတိုင်းဆက်ကွင်းဟာမကွေးတိုင်းအထက်ပိုင်း၊စကိုင်းတိုင်းအောက်ပိုင်းနဲ့မန္တလေးတိုင်းနေရာအချို့ကိုတက်ရောက်မှုရှိလိမ့်မယ်လို့လည်းမူဆလပညာရှင်တွေမူလဝတ္ထဌာနတွေကတွက်ဆထားကြပါတယ်ခင်ဗျာ။
မုခဆိုင်ကျုံမုံတိုင်းရဲ့မုံတိုင်းဆက်ခွင်းနဲ့ညှိသွားတဲ့ဒုက္ခသည်စခန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာအင်ဂျီ300လောက်ဖြည့်ဆည်းသွားခဲ့တယ်လို့နိုင်ငံတကာကြက်ချီဒီအဖွဲ့ကပြောကြပါတယ
်။ In the Cox's Bazar camps where 1 million Rohingya populations are living, the impact is less, particularly around
300လောက်မှာရလာတဲ့ကနဦးအစင်ခံချက်တွေအရဒုက္ခသည်တသန်းရှိနေတဲ့ Cox's Bazar ဒုက္ခသည်စခန်းကိုထိတာကနည်းပါတယ်။လူ1900လောက်အပေါ်ပဲတက်ရောက်မှုရှိပြီးအင်ဂျီ300လောက်ထိခိုက်သွားခဲ့ပါတယ်လို့ IFRC ခေါ်တိုင်းကားကကြက်ချင်ရဖွဲ့ကွဲကောင်းဆောင် Ruchikesh Harichandan ကပြောတော့ခဲ့တာပါစခန်းရဲ့ရေပေးဝေးစနစ်တချို့ကိုတော့ထိခိုက်ခဲ့တယ်လို့ IFRC ကဆိုပါတယ်မြန်မာနိုင်ငံဘက်မှာတော့ဘုံကြီးကျောင်းတွေဖျားစေတီနဲ့ကျောင်းတွေမှာလူတွေခုန်လုံခဲ့ရပြီးအဆောက်အဦအမိုးတချို့ပျက်စီးကလူအနည်းဆုံး3ယောက်သေဆုံးခဲ့ရတယ်လို့သတင်းတွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ Cox's Bazar မြို့သူမြို့သားတွေနဲ့ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရနေရတွေကိုရွှေ့ပေးခဲ့ပြီးကုလသမဂ္ဂနဲ့တခြားစေတနာဝန်ထမ်းအဖွဲ့တွေကစာနာဧကအချောက်ချမ်းတွေကိုကြိုတင်ချထားပေးခဲ့ပါတယ်။ရေဒီယိုစစ်ဘက်ဆိုင်ရာအဖွဲ့တွေကိုလည်းလူနာတင်ကားတာစင်ချီပြီးပြင်ဆင်ထားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရေတပ်ကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်သင်္ဘော20စင်းကမ်းခြေစောက်လေယာဉ်တွေနဲ့ရဟယင်တွေကိုအသင့်ပြင်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မုံတိုင်းကမြန်မာဘက်ကိုဥတီသွားခဲ့တဲ့အတွက်အဲ့ဒီလိုရွှေ့ပေးခဲ့သူတွေကတော့ကိုနေထိုင်ရာနေရာကိုပြန်သွားကြပြီလို့ AB သတင်းကပြောပါတယ်ခင်ဗျာ
တနင်္လာနေ့တုန်းကကျင်းပခဲ့တဲ့ထိုင်းနိုင်ငံရဲ့ထူးထူးရွေးကောက်ပွဲဒီအစောပိုင်းမဲရီတွေ့မှုတွေရဆုံတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရည်ပန်းစားတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ် 2014 ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်ဝူချာကိုနှစ်အုပ်ချုပ်ခဲ့ပြီးတဲ့နောက်အခုဒီချိန်ကျင်းပတဲ့ရွေးကောက်ပွဲဟာဒီမိုကရေစီဆန်းသပ်မှုအဖြစ်ရောထိုင်းနိုင်ငံ၏အလှည့်ပြောင်းအတွက်ပါရည်ပါတဲ့ရွေးကောက်ပွဲဖြစ်နေလိလသူတွေကသတ်မှတ်ကြပါတယ်။မဲတာရနေတဲ့ပွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်ယာထားခံရသူလည်းဖြစ်တဲ့နောက်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးအငယ်ဆုံးလည်းဖြစ်သူကတော့မဲရလတ်ပေါ်မှာသတိကြီးကြီးထားပြောဆိုပြီးတော့မနေ့ပြန်တရားဝင်ရလတ်ကိုဒီကနေ့တရားဝင်ရလတ်ကိုစောင့်ကြည့်ဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုမနေ့ကပြောခဲ့ပါတယ်။လက်တော်မဲကြီးတွက်မှုတွေရဒုတိယအများစုနိုင်ထားတဲ့ Move Forward Party ကနောက်ဆုံးရလတ်မှာမဲအများစုရရင်တော့ညွန်မောင်းအစိုးရဖွဲ့နိုင်ခွင့်ရှိတယ်လို့ပွေထိုင်းပါတီရဲ့နောက်ခေါင်းဆောင်တူကပြောပါတယ်။အမှတ်တရ900ရှိတဲ့အောက်လွှတ်တော်နေရာတွေမှာလက်ရှိအဖြစ်တော့ပွေထိုင်းပါတီကအများစုနဲ့ဥဆောင်နေပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချောင်းဝချပါတီကတော့အတော်လေးကိုပြတ်ပြီးတော့ကျန်ခဲ့ပါတယ်။ဒီပုံစံရဆိုရင်တော့ထိုင်းနိုင်ငံမှာစစ်တပ်ကြီးစိုးမှုကိုဆန့်ကျင်တဲ့ပွေထိုင်းပါတီနဲ့ Move Forward Party တို့ပေါင်းပြီးတော့ညွန်မောင်းအစိုးရတရားဖွဲ့ရမယ့်အနေအထားဖြစ်တယ်လို့Move Forward Party ရဲ့ခေါင်းဆောင်တူကပြောပါတယ်ပွေထိုင်းပါတီကတော့ရခိုင်အာဏာသိမ်းခါနဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့အဆက်အနွယ်တွေဖြစ်တယ်လို့ Move Forward Party ကတော့အလုံးမင်းရှေးဥဆွဲဆံမှုကိုစိန်ခေါ်ပြီးတော့တိုးတက်တဲ့အမြင်ယူဆတွေကြောင့်ထိုင်းလူငယ်တွေကြားမှာလူကြိုက်များနေပါတယ်ဝန်ကြီးချုပ်ရာထူးကိုတော့အထက်နဲ့အောက်လွှတ်တော်ပေါင်းပြီးတော့ဇူလိုင်လမှာရွေးချယ်ကြားမှာပါဝန်ကြီးချုပ်ဖြစ်လာဖို့အတွက်အထက်အောက်လွှတ်တော်နှစ်ရက်ရဲ့မဲ386မဲအနည်းဆုံးရရှိရမှာဖြစ်တာမို့လို့ပါတီတစ်ခုတည်းမဲနေရာနဲ့တော့ရွေးချယ်နိုင်ဖို့အလားအလာမရှိပါဘူးခင်ဗျာ
တူရကီနိုင်ငံမှာမဲယုံတွေကိုတတင်းငွေနေကပိတ်လိုက်ပြီဖြစ်ပါတယ်အတိုက်ခံတပ်ပရာလောက်ရဲ့စိန်ခေါ်ချက်ကအားကောင်းလာတာကြောင့်လက်ရှိတပ်ပရာရီဆက်တရဲ့အာဒိုဂေတဲ့ခေါင်းဆောင်မှုဆက်မလားပြောမလားပြောမရနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီမိုကရေစီစနစ်အောက်မှာရှိတဲ့အစိုးရအာဏာဆက်ကိုချိန်ကြီးတဲ့စနစ်တွေအာဒိုဂေလက်ထက်မှာပြက်ပြားလာခဲ့တာကြောင့်အတိုက်ခံခေါင်းဆောင်ကမဲကလီဒါရိုဂလူးကတူရကီကိုဒီမိုကရေစီလမ်းပေါ်ပြန်တင်မယ်လို့ခရီးပေးမဲဆွဲခဲ့တာပါပဲတပရာလောင်းကမှမဲဆူဆူပေါင်းရဲ့၅၀ခိုင်နှုန်းကိုမရဘူးဆိုရင်မေလ28မှာမဲအများဆုံးရသူက၂ယောက်ပဲပြန်ရတဲ့တကြော့ပြန်ရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။တပရာရွေးကောက်ပွဲနဲ့အတူလွတ်တော်အမှတ်နေရာ6အတွက်လည်းရွေးကောက်ပွဲတွေကိုလည်းဒီပိုင်းနဲ့ကျင်းပခဲ့တာဖြစ်ပါတယ်။တပရာအာဒိုဂန်အောက်မှာလွတ်တော်ရဲ့လုတ်ပိုင်ခွင့်အာဏာကကျသွားခဲ့ရပါတယ်။အတိုက်ခံတွေကတော့သူတို့လားတပရာနေရာရောလွတ်တော်ပါအနိုင်ရခဲ့ရင်ပါလီမန်ဒီမိုကရေစီစနစ်ကိုပြန်သွားမယ်လို့ကတိကဝတ်ပြုထားကြပါတယ်။ရွေးကောက်ပွဲမတိုင်မီလူမှုသဘောထားစစ်တမ်းတွေမှာတော့အသက်84နှစ်အရွယ်အတိုက်ခံတပ်ပရာလောင်းကီလစ်ဒါရိုဂလူးကအသက်69နှစ်အရွယ်အာဒိုဂန်ကိုရာခိုင်နှုန်းအနည်းငယ်မျှနဲ့ဥဆောင်နေခဲ့တာပါ။မဲတွေကိုစတင်ရိုးတက်နေပြီဖြစ်ပေမဲ့တူရကီရွေးကောက်ပွဲဒလိဥပဒေအရတပိုင်းတစရရှိတဲ့ရွေးကောက်ပွဲရလဒ်တွေကိုသတင်းဌာနတွေကရေးလို့မရဘူးပါဘူးခင်ဗျာ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13MHz ပိုင်းဒိုမီတာ40 kHz 8613MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့တင်းလာနေမနက်ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာယူကရိန်းဘက်ကပြင်ဆင်နေတဲ့နေဦးတံပြန်ထိုးစစ်ဟာရုရှားပိုင်နက်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားကသိမ်းယူထားတဲ့နေမြေတွေလွတ်မြောက်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီးကဂျမန်ဝန်ကြီးချုပ်နဲ့တွေ့လို့တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှပြောပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ပြီးကြတဲ့ကဆိုရင်ဂျာမနီကိုပထမဆုံးချိန်လာရောက်တဲ့ယူကရိန်းသမ္မတကိုဂျပန်ဝန်ကြီးချုပ်ကကြေဆွပါတယ်။ရုရှားချုပ်ချော်စစ်ကိုတံပြန်ဖို့နဲ့ဒီစစ်ကြောင်ကြေမွသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျပန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။ယူကရိန်းဘက်ကလိုအပ်တဲ့ဂျာမန်ကထောက်ခံကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပေးပါတယ်။ယူကရိန်းဟာရုရှားနဲ့ညီညာရေးဆွေးနွေးလာတဲ့အခါမှာအသာစီးရအောင်သဘောနဲ့ရုရှားနိုင်ငံတွင်းကနေမျိုးတချို့ကိုသိမ်းယူဖို့ယူကရိန်းသမ္မတကစဉ်းစားနေတယ်ဆိုပြီးတော့ပေါက်ကြားလာတဲ့အမေရိကန်ထောက်လိုင်းအချက်လက်တွေကိုကူကားပြီးတော့ Washington Post သတင်းစာကြီးကရေးခဲ့ပါတယ်။သူတို့ပြီးတဲ့အကူအညီလက်နက်တွေနဲ့ရုရှားကိုတိုက်ခိုက်တာမလုပ်ရဘူးဆိုပြီးတော့အနောက်နိုင်ငံဆူရတွေကချွင်းချက်ထားပြီးတော့ယူကရိန်းကိုကူညီခဲ့ကြတာပါဒီသတင်းပေါ်မှာခြေခံပြီးတော့သတင်းတောက်ကမေးမြန်းချက်ကိုဒီရုရှားပိုင်နက်ကိုတိုက်ခိုက်ဖို့လုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကခြေပခဲ့တာပါယူကရိန်းသမ္မတဟာသတင်းကတနင်္ဂနွေနေ့ညနေပိုင်းမှာတော့ပြင်သစ်နိုင်ငံကိုရုတ်တရက်ရောက်ရှိပါတယ်လေစိတ်မှာပဲပြင်သစ်ဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကသမ္မတဇယ်လန်စကီကိုကြိုဆိုခဲ့ကြပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ညစာဆိုင်နဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့ရှိတယ်လို့ပြင်သစ်သမ္မတရုံးကထုတ်ပြန်ပါတယ်ပြည်သက်ဟာယူကရိန်းကိုလေကြောင်းရန်ကာကွယ်စနစ်နောက်အပေါ်စားတင့်ကားတွေနဲ့လက်နက်အကူအညီအတော်များများထောက်ပံ့ကူညီထားပါတယ်ခင်ဗျာ
။နေစားဖြတ်ကျော်ဝင်ရောက်ခွင့်စည်းမျဉ်းတွေကိုပြောင်းလိုက်ပြီးတဲ့နောက်မက္ကဆီကိုကနေအမေရိကန်နိုင်ငံထဲဝင်ရောက်ကြဖို့ကြိုးစားကြတဲ့ရွှေ့ပြောင်းနေထိုင်လိုသူအရေးအတွက်ကတဝယ်နီးနီးကျသွားခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးအလက်ဟန်ဒရိုမေယော့ကော့စ်က တင်းကလေးနေကပြောပါတယ်ဒါပေမဲ့အဲ့ဒီလိုဝရောက်ဖို့ကြိုးစားကြတာကအများဆုံးကိုရောက်ခဲ့ပြီဖြစ်တယ်လို့ပြောဖို့တော့စောသေးကြောင်သူကဆိုပါတယ်ပြောင်းလဲလိုက်တဲ့ပြဋ္ဌာန်းချက်တွေရနေဆက်မရောက်မီမှာနိုင်ငံရေးခိုလုံခွင့်၆ထားလိုသူဟာအင်တာနက်ကပဲဖြစ်ဖြစ်တခြားတိုင်းပြည်တွေမှာရှိတဲ့ရွှေပြောင်းနေထိုင်ရေးဌာနတွေမှာပဲဖြစ်ဖြစ်နိုင်ငံရေးခိုလုံခွင့်ကိုအရင်လျှောက်ထားကြရမယ်လို့သတ်မှတ်ထားပါတယ်ဒီပြဋ္ဌာန်းချက်မတိုင်မီတုန်းကတော့တနေ့ကိုလူ1000နေဆက်ကိုရောက်လာကြပြီးပြဋ္ဌာန်းလိုက်ပြီးတဲ့နောက်တောက်ကြနေမှာ6300စနေနေ့မှာ4200ပဲရှိတော့တယ်လို့ဝန်ကြီးက CNN နဲ့လုပ်တဲ့အင်တာဗျူးမှာပြောကြခဲ့ပါတယ
်။ဂါဇာကမ်းမြောင်ဒေသ9ရက်ကြာတိုက်ခိုက်မှုတွေမှာပါလက်စတိုင်း33ဦးနဲ့အစ္စရေးက2ဦးလို့သေဆုံးခဲ့ပြီးတဲ့နောက်အခုတနည်းအနေနဲ့မှာတော့အစ္စရေးတပ်နဲ့ဂါဇာကမ်းမြောင်ဒေသစစ်သွေးကြော်တွေကြားမှာပစ်ခတ်ရပ်ဆဲထားကြပုံရပါတယ်။ဂါဇာဘက်ကဒုံးနဲ့ပစ်ခတ်တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးတိုက်လေယာဉ်တွေလက်ချက်နဲ့အစ္စလမ်စစ်သွေးကြော်အဖွဲ့ကထိတ်တန့်တပ်မှု3ဦးသေဆုံးခဲ့ရပြီးတဲ့နောက်အင်္ဂါနေ့ကလေးကဂါဇာမှာပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့ကြတာပါ။ဒီတိုက်ပွဲတွေကြောင့်ဂါဇာဒေသမှာရှိတဲ့စစ်ပွဲကြီးပြန်ဖြစ်လာမလားဆိုရင်ခဲ့ကြပြီးတော့အီဂျစ်နိုင်ငံကဂျားဝင်ကြီးတန်းပြေးပြီးတော့စရိုင်းနေနှောင်းပိုင်းမှာတော့နှစ်ဖက်အပစ်ခတ်ရစေးယူခဲ့ပါတယ်ပစ်ခတ်မှုတွေရပ်တန့်ပြီးတော့ငြိမ်သက်နေမှုကြောင့်ဂါဇာမှာရှိတဲ့လူနှစ်သန်းနဲ့ဘုံခုချင်းထဲမှာနေနေရတဲ့တောင်းနဲ့ချီတဲ့အစ္စရေးပြည်သူတွေဖို့ဒဇွန်တရာတတ်တာရရတယ်ဆိုပေမဲ့အစ္စရေးနဲ့ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းတို့ကြားထိတိုက်ဖြစ်စီတဲ့အကြောင်းရင်းတွေရောအပြေထုတ်ပေးနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူးခင်ဗျာ
တိုက်ပွဲတစ်ပွဲမှာဆန္ဒပြပွဲတွေနဲ့တိုက်ခိုက်တာတွေဖြစ်အောင်ရခိုင်ဝန်ကြီးချုပ်အမရခန်ကစီစဉ်နေတယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရာနာဆာနောလာကတင်းကွန်တွေကဆွဆွဲလိုက်ပါတယ်ဝန်ကြီးချုပ်ဟောင်ခမ်းကိုထိန်းထက်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သူတွေကိုအကြမ်းဖက်ဆက်ကျင်ရေးတရားရုံးတွေမှာတရားစွဲတာအပါအဝင်ရှာဖွေဖမ်းဆီးမယ်လို့သူကပြောကြပါတယ်လာဟိုဂေဂျစ်ဘယ်စစ်ကန်ကရာချီနဲ့ပီရှာဝါနယ်တွေမှာဓာတ်စီဘုံတွေလုပ်ဖို့မစ္စတာခမ်းရဲ့ပါတီကစတားပြသူတွေကိုလက်ချေပေးခဲ့တယ်လို့စမာလာကပြောပါတယ်။တရားရုံးကသူ့ကိုနှစ်ပတ်မဖမ်းမှုသဘောတူပြီးတဲ့နောက်မစ္စတာအီရမ်ခန်ဟာလာဟောမြို့အရှေ့ပိုင်းမှာရှိတဲ့သူ့အိမ်ကိုစနေနေ့ကပြန်သွားခဲ့ပါတယ်။တနင်္လာနေ့မနက်ခင်းတောက်ဆုံရထိတ်တန်းရောက်တဲ့ရင်တွေကိုကိုသားညူနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်ပြီးမှတရင်ဆောင်ပါတစ်ပုဒ်ကိုတင်ပြကြမှာလေ။တနင်္ဂနွေနေ့ကစပြီးမြန်မာနိုင်ငံရခိုင်ပဲချမ်းကိုဝင်ရောက်လာတဲ့အင်အားပြင့်ဆိုင်ကလုန်းမုန်တိုင်းမိုခါဟာတနင်္လာနေ့မှာလည်းကုန်းတွင်းပိုင်းကိုအရှိန်ဟုန်ပြင်းပြင်းဆက်လက်ဖြတ်ကျော်တိုက်ခိုက်နိုင်ခြင်းရှိတာကြောင့်မုန်တိုင်းလမ်းကြောင်းမှာရှိတဲ့ပြည်သူတွေမုန်တိုင်းဘေးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးနှိုးဆော်လိုက်ပါတယ်။မုံတိုင်းဖြတ်မဲ့လမ်းကြောင်းတစ်လျှောက်လေပြင်းတိုက်ခိုက်မိုးသည်ထန်စွာရွာသွန်းပြီးမုံတိုင်းနာဆက်ခံမဲ့အလားအလာတွေကိုညွန်ကြားရေးမှုဥလထွန်းနဲ့ VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
။တနင်္ဂနွေနေ့မှာစပြီးတော့ဒီရခိုင်ဘက်ကိုဝင်လာပြီပေါ့နော်ဆရာ။အဲ့တော့နောက်ဆုံးအခြေအနေလေးတစ်ချက်သိချင်ပါတယ်ဆရာ။ဟုတ်ကဲ့
။မိုခါကအခုဆိုရင်ကျွန်တော်တို့မုံတိုင်းဘုံချက်ကတော့ကမ်းပေါ်ကိုရောက်ပြီနော်။မုံတိုင်းဘုံချက်ကတော့ကမ်းချက်သွားပြီ။အဲ့တော့နောက်ပိုင်းနေတော့ပြန်နေတာပေါ့နော်။အဲ့ဒီမုံတိုင်းဆောက်တစ်ခုလုံးသုံးပေါ်ရောက်သွားတော့နောက်3-4နာရီအမြဲတမ်း3-4နာရီတော့ဆောက်အောင်ပြီးတော့ဒီချိန်ကြီးတော့ဒီနေရာတော့ဆက်ဆက်တိုက်ခတ်နေကုန်ပါတော့နော
်ဟုတ်ကဲ့အဲ့တော့မုံတိုင်းမိုခါစပြီးတော့ဒီမြန်မာနိုင်ငံကိုစဝင်တဲ့အချိန်နဲ့ဒီလေပြင်းတိုက်ခတ်တော့ဘယ်လောက်ရှိလဲလိုင်းအမြင့်ပေဘယ်လောက်ရှိလဲနည်းနည်းပြောပြပေးပါဦးရှင
်ဟိုမနေ့ကနေခုဒီကသူကမနေ့ပိုင်းကဒီမုံတိုင်းရဲ့ခြေစုံပိုင်းနေခြေစုံဒေတိုက်တွေဖြတ်တဲ့အချိန်ကတော့ဒေတိုက်လုံးမပိုင်းဒီ50လောက်ရှိနေတာစစ်စီအဓိကထားပြောတာနော်ဟုတ
်ကဲ
့အဲနောက်ပိုင်းမှာတော့တတိယနဲ့ဒါဒေတိုက်လုံးကတော့ပုံတိုင်းဒီပုံတိုင်းပို့ရဲ့အဲမဲ့မီးလေးအခြေအနေဒေတိုက်လုံးကလေးများနေတော့အဲတော့များတဲ့ခါကျတော့ကျွန်တော်တို့ရရှိရတဲ့ဒီအချက်လက်တွေကတော့စစ်တီမျိုးမှာအများဆုံးဒေတိုက်လုံးမှာ130ကျော်လောက်ရှိတာနော်ဒီရဲ့အနည်းပတ်ဝန်းကျင်မှာရှိခဲ့ပြီးတောက်ကြီးတွေပါပြောတော့အဲ့ဒီအရောက်တော့တိုက်ခတ်တာတွေ့ရဟိုတပင်းရတာနော
်ဟုတ်ကဲ့
အဲ့ဒါကဒီစစ်တွေတွေပါလို့ပဲမှာဒါဒီဒီအပြင်အရေးကြီးဝင်ရောက်တာကြီးလာပြီးပြောချက်ပင်းတွေမှာတွေ့ရ
ဟုတ်ကဲ့အခုမုံတိုင်းကအဓိကကတော့ဒီရခိုင်ပြည်နယ်မှာစစ်တွေနဲ့ကြောက်ဖြူကိုအဓိကဥတီချက်ထားပြီးတော့မှပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့အနေအထားမှာရှိတာပေါ့နော
်ဒါတကယ်တမ်းမုံတိုင်းလမ်းကြောင်းကစစ်တွေနဲ့အနီးဆုံးပေါ့နော်ဟိုဒီပြင်းဒီရခိုင်ပြည်နယ်မှာဆိုရင်တော့စစ်တွေမျိုးကမုံတိုင်းလမ်းကြောင်းရဲ့အောက်ကနေအောင်ပဲပေါ့လေ။အောင်ပဲလည်းနည်းနည်းကြရဲ။အဲဒီနေရာတွေကဒီမုံတိုင်းတက်ဖြတ်တဲ့နေရာတွေတောင်ပို့ပြီးတော့ဒီနိုင်ငံပြင်းနေလို့ဆိုတော့အားလုံးကမုံတိုင်းနိုင်ငံပုံမဲ့ဘုရားဖြတ်ဝင်သွားတဲ့နေရာအတိုင်းစစ်တွေရဲ့အထက်နာနော်စစ်တွေရဲ့တိတ်တောင်ကြဖြစ်တဲ့အတွက်စစ်တွေကတော့ဒီလိုတော့လည်းရတယ်ဒါအပြင်းဆုံးလို့ ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုအနီအောင်ဆင့်လည်းတတ်မှတ်ထားရဲဆိုတဲ့ခါကျတော့ဒီရခိုင်အပါဝင်ပေါ့နော်ဒီတခြားဒီမြန်မာနိုင်ငံမှာလည်းဘယ်တိုင်းဒေသတွေမှာလဲမိုးများပြီးရေကြီးနိုင်တဲ့အနေအထားမှာရှိလဲဆရာအခုမုံတိုင်းမိုခါဝင်နေတဲ့အချိန်ပါလေ
မုံတိုင်းရဲ့အချိန်ရောက်မိုးများတဲ့နေရာတွေတော့ခုလောလောဆယ်တတိတုံးလို့လို့မုံတိုင်းရဲ့အနီးဆုံးဖြစ်တဲ့ချင်းလို့ပါလို့လည်းဒါဒီမုံတိုင်းကတန်းကိုဖြတ်သွားပြီးဆက်ပြီးရွေ့သွားအောင်ပေါ့ပုံပေါ်မှာတက်ရွေ့အောင်အဲ့တော့ရွေးတဲ့နေရာတွေမှာလည်းဒါနောက်ရဲ့ဒီမှာပြင်လို့ရှိရင်ဒါမျိုးလေရင်းတိုက်ပြီးပြေးရတာလည်းဆက်ဆက်ဖြစ်ပေါ်အောင်လို့ရှေ့တစ်ပိုင်းကတော့ဖြတ်ပြီးသွားပြီးနောက်တစ်ပိုင်းကြံနေပြီးလို့ပဲဒါကြောင့်မလို့ဆက်ပြီးတော့ဒါမုန်တိုင်းတန်းကိုတော့ဆက်ပြီးတော့ဟန်အောင်လို့ပေါ့နော်ဒီနောက်ကစားဒီမုန်တိုင်းကန်းဖြတ်ပြီးသွားတဲ့အချိန်မှာမုန်တိုင်းကဆက်ရွေ့အောင်မှဖြစ်တဲ့အတွက်အဲ့မုန်တိုင်းဆက်ရွေ့နဲ့လမ်းကြောင်းမှာရှိတဲ့အနေချင်းပြီးနေတော်ဒီမကွေးတိုင်းဒေသကြီးဆိုရင်တော့မကွေးတိုင်းဒေသကြီးအထက်ပိုင်းလို့မြောက်ပိုင်းကျတဲ့နေရာတွေပေါ့နောက်ဒီတိုင်းတိုင်းဒေသကြီးအောက်ပိုင်းပေါ့မန္တလေးအဲ့နေရာတွေကပုံတိုင်းလမ်းကြောင်းတက်တက်ရှိနေတဲ့အကျဉ်းကျန်ပုံတိုင်းအချိန်ကြီးကတက်တက်သွားမှာသွားမှာဖြစ်တဲ့အတွက်ကြောင့်လို့အဲ့နေရာမှာရှိနေဒီလိုမျိုးနေနေပုံတိုင်းဖြတ်ပြီးသွားလို့ရှိရင်ပုံတိုင်းရဲ့အချိန်ကြီးကတက်တက်ရှိနေမှာဖြစ်တဲ့အတွက်ဒါလေးပရိသတ်ကိုသူကပါတယ်အခုလည်းဒီပြင်းတဲ့ကဒီနေနဲ့ပြီးဖက်ထားဖို့ကျွန်တော်အနေနဲ့ကြံပြီးပြောပြလိုက်ပါတယ
်။မဆုမွန်တင်ပြခဲ့တာပါအခုဆက်ပြီးဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ပြချင်ပါတယ်။ဒီနေ့မေလ14ရက်နေ့မှာကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲရလဟာအိန္ဒိယမြန်မာနဲ့ဆက်ဆံရေးမှာတိသာထင်ရှားတဲ့အပြောင်းအလဲတွေဖြစ်လာဖို့ရှိပါမလား။ထိုင်းနိုင်ငံမှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထွတ်ချစ်ကိုဘတ်အင်ဂျင်နီယာဇူးမန်နေဆက်တွယ်မေးမြန်းထားပါတယ်။
နိုင်ငံရွေးကောက်ပွဲမဲရလက်ကဒီမြန်မာနဲ့ဟိုဆက်ဆံရေးအပေါ်မှာဘလို့အပြောင်းလဲတွေရှိလာမလဲလို့ဦးထွတ်ချက်သုံးသပ်လဲဆို
ခုဒီရွေးကောက်ပွဲမှာကျွန်တော်တို့ဘယ်ပါတီပဲနိုင်နိုင်ဟိုမြန်မာနဲ့ဆက်ဆံရေးကတော့တော်တော်တိတိတသာကြီးဟိုပြောင်းလဲတိုးတက်သွားမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့မမြင်ရဘူးဆိုလိုချင်တာကတော့ဘယ်အစိုးရပဲတက်လာသူတို့ကတော့ဒါအခုပုံစံနဲ့ဆိုညွန့်ပေါင်းအစိုးရတွေပဲဖြစ်လိမ့်မယ်ဆိုအမြဲတမ်းထိုင်းနိုင်ငံကစဉ်းစားချက်ကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့သူတို့နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေပေါ်မှာပဲဟိုအဓိကစဉ်းစားတာမျိုးတွေကျွန်တော်တို့တွေ့ရတော့လေဆိုတော့ကျွန်တော်တို့နေနေကတော့တိတ်ပြီးတော့ဒီဘယ်ဆော့ပဲတက်တက်ကျွန်တော်တို့မြန်မာပြည်နဲ့ဆက်ဆံရဲ့ဆက်ဆံသူတို့ဆက်ဆံမဲ့ဒီဟိုတိတာထင်ရှားတဲ့အဲ့လိုမျိုးနိုင်ငံခြားဆက်ဆံရေးမူဝါဒတွေအပြောင်းလဲရှိလိမ့်မယ်လို့တော့ကျွန်တော်တို့မတွေ့ရဘူးပြောခဲ့
ဒါမဲ့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးကြတော့ဆက်အနာသိမ်းထားတဲ့နိုင်ငံလည်းဖြစ်တယ်။ဆိုတော့ထိုင်းနိုင်ငံမှာအရင်အစိုးရတုန်းကလည်းဒါသူတို့ဒါဗိုလ်ချုပ်ဟောင်းနေပဲဖြစ်တယ်။ပြီးတော့ဒီအာဏာသိမ်းခဲ့ထားတာပေါ့နော်။အာဏာသိမ်းခဲ့တယ်ဆိုတော့ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးဖြစ်လာတဲ့အစိုးရအနေနဲ့ဒီစစ်ကောင်စီနဲ့ဆက်ဆံရေးပိုင်းမှာတော်တော်လေးသူတို့ဟာထက်ထက်ဝင်ရှိခဲ့တယ်ဆိုတော့သုံးသက်ချက်တွေရှိနေတော့အခုရွေးကောက်ပွဲကနေတက်လာမဲ့အဲဒီညွန်ပေါင်းအစိုးရလိုမျိုးဒီမိုကရေစီကိုဟိုလိုလားတဲ့ဒီထိုင်းပါတီတွေဘက်ကတက်လာမယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဆက်ဆံရေးမှာအနည်းနဲ့အများအပြောင်းလဲတွေရောဖြစ်လာနိုင်လို့ရှိမှာရှိ
။ဟိုကျွန်တော်တို့ကတော့ဒီလိုမြင်နေပါတော့နှစ်ပိုင်းပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးရတော့တို့ကလည်းကျွန်တော်တို့ပြောဘူးတယ်ဘယ်ကျွန်တော်တို့ ਨੇ တိတယ်ပေါ့နော်ယဉ်နေတဲ့လူတွေဘယ်အစိုးရပဲတက်တက်ပေါ့နော်လက်ရှိအစိုးရမျိုးဒီတက်ဆိုးတဲ့အစိုးရလည်းတို့ကတော့ဆက်ဆံမယ်ဆိုတဲ့ပုံစံမျိုးတော့ရှိတယ်ဒါပေမဲ့တချိန်တည်းမှာပဲကျွန်တော်တို့ကဒီမိုကရေစီရေးလှုပ်ရှားတက်ကြွရတယ်ကျွန်တော်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရေးဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တယ်ကျွန်တော်တို့အစိုးရပြောတဲ့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေအဲ့ဒါတွေကတော့အစိုးရပြောတယ်ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကသူတို့ရဲ့ဒီထိုင်းနိုင်ငံရေးပါတီတွေရဲ့ကျွန်တော်တို့ဟိုမဲဆွယ်စည်းရုံးတဲ့ကိစ္စတွေမှာလည်းသူတို့ရဲ့ဒီအလုပ်သမားတွေပုံမှန်ထားတဲ့အလုပ်သမားရေးနဲ့ပတ်သက်ပြီးတော့တချို့ဟာတွေဟိုပြောတာမျိုးတွေတော့ရှိတယ်ဆိုတော့ဒီချိန်မှာတော့တစုံတရာကျွန်တော်တို့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေနဲ့ပတ်သက်လို့တော့ဟိုတစုံတရာတော့ဟိုအကောင့်ဘက်ကိုတော့နည်းနည်းတော့ဟိုပွားမယ်ဆိုတဲ့ပုံစံမျိုးတော့မြင်ရတယ်ဒါပေမဲ့ကျွန်တော်ပြောနှစ်ပိုင်းပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလေသူတို့ကကျွန်တော်တို့ဒီဘက်ကိုဟိုအလေးပေးမယ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ပဲကျွန်တော်တို့ဒီစစ်အစိုးရလက်ရှိစစ်အစိုးရကိုတော့သူတို့ကတော့ဘယ်လိုပြောမလဲတွေ့ဖီပြီးတော့ဆက်ဆံမှာမဟုတ်ဘူးသူတို့စစ်အစိုးရကိုလည်းသူတို့ကမဖြစ်မနေတော့ဟိုဆက်ဆံရမှာပဲဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့နေရတယ်ဗျာ
ထိုင်းပါတီတွေဘက်ကဒီသူတို့ရွေးကောက်ပွဲမဲဆက်စည်းရုံးတဲ့အခါမှာပေါ့နော်အာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်အခုဆိုရင်ဒီရှင်နဝထရာ when you jump out, she never try it the Miro Baru, the Drew Party, the Baka, Nimanagan, and Sassan Vitaro, but Luton Dalish.
Oh, so by more to do such a war, who are the girl, Tining Amano, and about Tippy in it, one. Poor times with it, so I brought a Texan Sunova try it, the Mi Usaune Party, eh? Now we are general moving forward, so regional, who throw a little. Lungeri Jarama General Jivan Sarabo. I Lungeri Usa on Genoada, Tining a Chanda Tamaka, Kongong, Ned, not to get CY, Lunga, CY Lungashi, Usa on it, a party they are of the Zodia, to get democracy, Begu Tome, who, Sonu Anatina, they know what I'm about to do, Chacha, Anatina, Lamakamusure, a little statement, Tokere, party in the coup, Peter Luturiare. Dimension Rua, the Hita, Tina, Umavi, Texan Sonovatra, Anna Yarek, a chima, or any color room, my legend, see a suyave. Who can you know, Daya, see why you look in a group, Susanna Mushide. General, look to my case, Harry, my over, the tsunami, Pipide Chimale, look to my case, Harry, my lady, but the Asuapin, the Chimarama, General Elemu, Kuni Songemuri, Machiu. Not who are too good, Lady Tanangama, I don't want Luke, Chupomuri, and Nai, Jinsai, Kebude, General, the Yada, so we are an ashen, you pick it to law. To the mean, I know, Shane, legend of Tamara, 2 year, Lambo Moon, 2 year, a jagger, Loma Moon, and it. So Roger Rua, Jamulum, your limb, Nine Mulu, General Piora. Not the Pekale, so I'm your moving forwards with a party jar or that development. Let she let through Lunga, Lunga, Ria, to the Rolu, that democracy, the good one, Drule, that Anashin, say Anashin, the binding, and Pedro, democracy, at the good one, Kesari, song, your limb, Roger Rumio Lene.
ဒီရွေးကောက်ပွဲကတက်လာမယ်ဒီထိုင်းနိုင်ငံရေးပါတီပေါ့နော်ထိုင်းအစိုးရကဒီမြန်မာအော်ပိုဇီရှင်နေပေါ့နော်ဒီထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်မှာအခြေဆိုင်နေတဲ့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းနေနောက်ဒီ NUG လို့ဆောင်ရွက်ရမျိုးရှိတယ်ကျွန်တော်တို့ဟိုငကူတွေကကျွန်တော်တို့86လာပြီးတဲ့တည်းကလည်းကျွန်တော်တို့သူတို့အစိုးရကိုလည်းဆက်ဆံတယ်ကျွန်တော်တို့လည်းတစုံတရာအတိမတ်ပြုတယ်သူတို့ဖက်ကနေပြီးတော့တတ်နိုင်တဲ့အကူအညီတွေလူသားချင်းစာနာတဲ့ကိစ္စတွေအကူအညီတွေပေးခဲ့တာမျိုးတွေရှိတယ်ဒါကလက်တွေ့ပဲအခုလည်းကျွန်တော်ထင်တယ်လက်ရှိကျွန်တော်တို့ဒီတော်လှန်ရေးကိုဦးဆောင်နေပါတယ်ဆိုတဲ့အဖွဲ့အစည်းလ
ဖြစ်မယ်အတိုက်ခံလည်းဖြစ်မယ်နိုင်ငံရေးပါတီတို့ကျွန်တော်တို့စနစ်တကျချင်းကပ်တဲ့နယ်နောက်တစ်ခုကထိုင်းနိုင်ငံမှာရှိတဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားတဲ့လူတွေရှိတယ်ကျွန်တော်တို့ပေါ်မှာကျွန်တော်နားလည်ပြီးတော့ကျွန်တော်တို့ပေါ်မှာကိုချင်းစာနိုင်တဲ့ကျွန်တော်တို့ပညာရှင်တွေရှိတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အနေနဲ့ဘလောက်ကျွန်တော်တို့စနစ်တကျသူတို့ကိုဟိုဆက်သွယ်ဆောင်ရွက်နိုင်လဲသူတို့နဲ့ကျွန်တော်တို့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်လဲအဲ့ဒီပေါ်မှာလည်းအများကြီးမူတည်လိုက်မယ်လို့ကျွန်တော်ကတော့မြင်တယ်ကျွန်တော်မြင်တာတော့လက်ရှိပေါ့ဗျာဥပမာ IUG ဆိုလို့ရှိရင်သူကဟိုထိုင်းနိုင်ငံကိုစနစ်တကျချင်းကပ်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်ပြီးတော့တစုံတရာပူးပေါင်းဆောင်ရွက်နိုင်တဲ့နီလန်းချတာထက်ကျွန်တော်တို့ဒီနိုင်ငံသားတိုင်းပြည်တွေမှာသွားပြီးတော့ဟိုအခြေချပြီးတော့သူတို့အဲ့ဒီအလှုပ်ရှားမှုတွေလောက်တာကိုသူတို့ပိုအားတန်ဖို့ရတယ်ဒါကြောင့်မလို့အဲ့ကိစ္စကြောင့်မလို့ထိုင်းနိုင်ငံထိုင်းအစိုးရနဲ့ထိုင်းလူမျိုးတွေထိုင်းကျွန်တော်တို့နိုင်ငံရေးပါတီတွေကိုလည်းလက်ရှိတော်လည်းရေးလုပ်နေတယ်ဆိုတော့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ဟိုစနစ်တကျတော့ဆောင်ရွက်တင်တယ်ဒါသူတို့ရှိမှလည်းကျွန်တော်တို့ကိုကူညီဆောင်ရွက်ပေးနိုင်တဲ့အနေအထားတွေဟိုတွေ့နေရတယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ်ဟုတ်ကဲ့
ဥတုချက်ဆိုလို့ရှိရင်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့လူတွေဖြစ်တယ်နောက်ထိုင်းနိုင်ငံရဲ့အပြောင်းလဲတွေကိုလည်းအများကြီးကြုံတွေ့ခဲ့ရတဲ့လူတွေဖြစ်တဲ့အခါကျတော့အခုကျင်းပတဲ့ဒီထိုင်းနိုင်ငံရဲ့ရွေးကောက်ပွဲဟာဘယ်လောက်ထိအရေးပါတယ်လို့မြင်ပါရှာ
။ဟုတ်ဒါတော့ကျွန်တော်တို့ထိုင်းလူမျိုးတွေကြီးပဲမဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့မိခိုးပြီးတော့ပဲနေရလို့ပြောပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့လေငါတန်းရှိတဲ့မြန်မာရှိပြောင်းလို့သမားတွေနေနေရလဲဒီထိုင်းရွေးကောက်ပွဲရဲ့အရှုံးနိုင်ငံအများကြီးကျွန်တော်တို့အတွက်လည်းဟိုအရေးကြီးပါတယ်အစိုးရပြောသလိုမျိုးကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့လူမျိုးလက်ရှိရှိပြောင်းလို့သမားတွေရဲ့အရေးကိုတစုံတရာဟိုဒီမိုကရေစီနီလန်းချကြလူခွင့်ရေးရှုတော့ကြည့်ပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ပေးနိုင်တဲ့နိုင်ငံရေးပါတီလည်းရှိနေတယ်ဒါကြောင့်မလို့အဲ့ဒီပါတီတွေကအနံ့ရလို့ရှိရင်ဘာပဲပြောပြောမြန်မာစိုးရနဲ့ဆက်ဆံတဲ့အပိုင်းကတပိုင်းဖြစ်လိမ့်မယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိပြီးတဲ့အနေထားရောက်နေတဲ့မြန်မာတွေရှစ်တောင်းလို့တမားတွေကိုသူတို့ဆက်ဆံတဲ့အပိုင်းပေါ့နောက်တစ်ခုကဒီနေဆက်တွေမှာရှိတဲ့တိန်းနဲ့ရှိတဲ့ကျွန်တော်ဒုက္ခတဲ့ကိစ္စတွေလည်းဟိုအများကြီးရှိပါတယ်ဒါကြောင့်မလို့ဒါဒီထိုင်းနိုင်ငံရဲ့လက်ရှိအခုလာမဲ့14ရက်နေ့ပေါ့နော်တင်းကြီးနေ you got where tiny little even who you know your manning and daddy, you must be on the Mari, a twetler, Emmadan, a ye gee there, general, you got where you know in it, of Piochamare.
ကိုကျမတို့အင်တာဗျူးနေတဲ့အချိန်ကတိုင်းနိုင်ငံမှာဒါရွေးကောက်ပွဲကျင်းပတဲ့ရက်နဲ့ဖြစ်နေပြီးတော့ဒီသူတို့ရဲ့ရွေးကောက်ပွဲရလက်ကိုပေါ့နော်ကျမတို့ကအတိအကျလည်းမသိရသေးဘူးပေါ့လေဆိုတော့အခါမှာအဲ့တော့ဒီတိုင်းနိုင်ငံဒီရွေးကောက်ပွဲကနေပြီးတော့တက်လာမယ့်အစိုးရကဒီမြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ရဲ့အချမှတ်မဲ့မူဝါဒအပေါ်မှာရောဒါဥထု
ပဲတချို့နိုင်ငံရေးပါတီတွေကစက်စီယုံတဲ့အချိန်မှာဥပမာဖြစ်ဟိုသူတို့လူမျိုးတွေအတွက်ပေါ့နော်အလို့သမားတွေအတွက်ကျမ်းမာရေးကိစ္စတွေသူတို့အဲ့လိုမျိုးဟိုဘယ်လိုပြောတက်ကျမ်းမာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်ပညာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်အဲ့ဒါမျိုးတွေစီယုံလို့ရှာမှုရှိတယ်နောက်တစ်ခုစိတ်ဝင်စားတာကသူတို့ရဲ့အခြေခံပေါ့နော်ဒါထိုင်းလူမျိုးထိုင်းအလို့သမားတွေအခြေခံလားဆိုတော့ဘန်ငွေ600အဓိကတော့သူ900-915ချက်ထိသူတို့အခြေခံလားဆိုတာသတ်မှတ်မယ်လို့တမ်းမှပေးမယ်ပေါ့သူတို့ပါတီကအနိုင်ရလို့ရှိရင်ဒိုဒီမိုထိုင်းနိုင်ငံမှာကျွန်တော်တို့အခြေခံဘွဲတစ်ခုရတာနဲ့အဲ့ဒီကဝန်ထမ်းခန့်လို့ရှိရင်အနည်းဆုံးဘတ်ငွေ2000ကျပ်ကနေစပြီးတော့ပေးပါမယ်ဆိုတဲ့အထိသူတို့မက်ဆေ့ချ်ဆေးဦးမှုတွေရှိတယ်အဲ့ဒါကိုကျွန်တော်ကပြန်ပြီးတော့အဲ့ဒါလေးကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်တေးစာတစ်ခုကတော့သူတို့အနေနဲ့ထိုင်းအလုပ်သမားတွေကိုအစိုးရပြောတဲ့အခြေခံလက်စားတွေတိုးမြင့်မယ်လူမှုဖူလုံရေးခန်းစားခွင့်တွေကျွန်တော်တို့တိုးမြင့်ပေးမယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့နောက်ဆက်တွဲကမြန်မာရွှေပြောင်းအလို့သမားတွေကတော့ဘလူနီးနဲ့ဖြစ်ဖြစ်အနေနဲ့များတော့အဲ့ဒီအခွင့်အရေးတော့သူတို့ခံစားရမှာပဲဆိုတော့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကတော့ဒီအချို့သူတို့အခုအဲ့လိုမျိုးမဲဆွဲစည်းရုံးမှုအတိုင်းပဲပြောတကယ်လို့အကောင့်တွေပေါ်ပေးမယ်ဆိုလို့ကျွန်တော်အဲ့ဒီပါတီတွေအနိုင်ရသွားမယ်ဆိုလို့တော့ဘာပဲပြောပြောရွှေပြောင်းအလို့သမားတွေရဲ့ကျွန်တော်တို့အခြေခံလစာကျွန်တော်လူမှုဖူလုံရေးအခွင့်အရေးတွေပညာရေးအချို့မြတ်တွေပညာရေးအခွင့်အလမ်းတွေတော့ပို့ပြီးတော့ဟိုရလာလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလဲမှာတော့
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြောင်းလဲဖြစ်ဖို့အရေးမျှော်လင့်ချက်ကိစ္စမှာရော
အခုဒီထိုင်းရွေးကောက်ပွဲကနေပြီးတော့တက်လာမယ်ဒီအစိုးရနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဥထွတ်ချစ်တို့ဘက်ကတိတ်ပြီးတော့မျှော်လင့်ချက်တွေမရှိဘူးဆိုတဲ့အပိုင်းမှာရောဘာကြောင့်လဲရှင
်ဟိုအစိုးရမျှော်လင့်ချက်ဆိုတဲ့နေရာမှာလဲဆိုတော့ထိုင်းနိုင်ငံမှာလက်ရှိမြင်နေရတာကဒီပါတီတစ်ခုကနေပြီးတော့ပါတီတစ်ခုကနေပြီးတော့အစိုးရပါတီတစ်ခုတည်းကနေပြီးတော့အစိုးရဖွဲ့ဖို့ဆိုတာတော့ကျွန်တော်တို့ဒီလက်ရှိအနေအထားကိုကျွန်တော်အတွေ့အကြုံကတော့မဖြစ်နိုင်တဲ့အနေအထားဖြစ်တယ်။နောက်တစ်ခုဒါသူတို့ညွန့်ပေါင်းဆိုးရပဲဖြစ်လိမ့်မယ်။ပြဿနာသူတို့ရဲ့အစိုးရပြောတဲ့ဒီအခုကျင့်သုံးနေတော့ပေါ့နော်ဒီဟိုဥစ္စာအဖွဲ့စည်းပုံအခြေခံဥပဒေရလဲဟိုကျွန်တော်တို့ရဲ့အခြေခံဥပဒေထောက်မှပို့ဆိုးသလားတော့ပြောလို့ရမှာမသိဘူး။ဥပမာဖြစ်ပြီးခဲ့တဲ့ဆေးဆိုးရခံထားတဲ့ကျွန်တော်တို့သူတို့ခေါ်တဲ့အထက်လွှတ်တော်250ရှိတယ်။အဲ့250ကလည်းစစ်တပ်ကပဲခံခဲ့ပေးတာဆိုတော့အဲ့250မေကအစိုးရပြောတဲ့ဒီအခုလက်ရှိနာမည်ကြီးနေတဲ့အစိုးရဖူအထိုင်းတို့ဥစ္စာ moving forward party တို့ကတော့အဲ့ဒီ250မေကသူရမှာပေါ့ဆိုတော့အစိုးရပြောတဲ့ဒီအောက်လွတ်တော်ပေါ့နော်ဒီအောက်လွတ်တော်ထက်လွတ်တော်ပေါ့နော်ပေါင်းပြီးတော့ဖွဲ့ရတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့နိုင်ရင်တော့မဟုတ်ပဲဟိုအစိုးရဖွဲ့နိုင်ပါမလားဆိုတော့ဟိုစိုးရင်ကျတော့ကျွန်တော်မှရှိတယ်ပြီးခဲ့တဲ့ရွက်ောက်ပွဲလိုမျိုးပဲလက်ရှိအာဏာရထားတဲ့ you know ဝင်းချုပ် you know စစ်ဟိုပေါ့အာဏာသိမ်းကောင်းဆောင်ဒီ project ပဲဥဆောင်တဲ့ပါတီတွေကပဲအစိုးရဖွဲ့နိုင်မလားဆိုတော့မေကွန်းထုတ်ဆက်ကိစ္စရရရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီထိုင်းနိုင်ငံကြီးရဲ့ရွေးကောက်ပွဲရဲ့ကျွန်တော်တို့ရွေးကောက်ပွဲကြောင့်မလို့ပေါ့နော်ဘယ်သူပဲနိုင်နိုင်ကျွန်တော်ရဲ့မြန်မာပြည်နိုင်ငံကြီးမြန်မာပြည်ရွှေ့ပြောင်းလို့တမအရေးရဘူး။သိပြီးတော့ဟိုညှော်လင့်ချက်ကြီးကြီးမားမားကြီးဟိုထားလို့မရဘူးဆိုတာပဲကျွန်တော်ထပ်ကပြောချင်ပါတယ်။
ကျေးဇူးပါဦးချစ်ချစ်အခုလိုအချိန်ပေးပြီးတော့ကျမတို့မိကွန်းတွေဖြစ်ကြားပေးတဲ့အတွက်ကျေးဇူးကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။
ထိုင်းရွေးကောက်ပွဲနဲ့မြန်မာနိုင်ငံပေါ်သက်အောင်နိုင်တဲ့အကြောင်းတွေကိုမန်းအင်ကျက်တိုင်ကကုထုချစ်နဲ့ဆွေးနွေးမေးမြန်းတင်ပြထားခဲ့တာပါ
။မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့မေလ15ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရမ်မြို့တော်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာမြတ်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြတ်မီဒီယာမြင်ကွင်းနဲ့စကြအောင်ပါ။တလောကတရုတ်နိုင်ငံခြားရေးဝန်ကြီးခီးစင်ပါဝင်တရုတ်ရဲ့ပြောဆိုပြုမူပုံတွေအရမြန်မာပေါ်တရုတ်ရဲ့မူဝါဒပြောင်းလဲလာတာကိုတွေ့ရပါတယ်။တရုတ်နဲ့နိုင်ငံတကာတွေ့ဆုံဆွေးနွေးစီဥတီနေပုံရတာကို NUG နဲ့တော်လိုင်းအင်အားစုတွေကတော့ဘလို့ကင်တွေ့ကြပါမလဲ။ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးမမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေတရုတ်မူဝါဒအရွေ့တွေ့ဆုံဆွေးနွေးရေးစီဥတီလာတဲ့နိုင်ငံတကာအခင်းအကျင်းကို NUG ဘယ်လိုတုံ့ပြန်မလဲဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာကုလအတွင်းမှုဂျိုဟောင်ဘန်ကီမွန်းနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဂျင်ကန်းတို့နေပြည်တော်ကိုတွားရောက်ခဲ့တဲ့သတင်းဟာမီဒီယာတွေမှာဦးစားပေးသတင်းထူးခြားသတင်းဖြစ်ဖော်ပြကြတာတွေ့ရပါတယ်ဘန်ကီမွန်ခီးစဉ်တဲ့တရုတ်နိုင်ငံဂျာယီဝန်ကြီးခီးစဉ်ကပုံမှုလှုပ်ခတ်ခဲ့တယ်လို့ဆိုရမှာပါတရုတ်ဟာသဘောထားပြောင်းသွားပြီလားစစ်ကောင်စီဘက်မှရက်တီလိုက်ပြီလားဆိုတဲ့မေးခွန်းတွေစိုးရိမ်တန်တူထွက်ပေါ်လာတာတွေ့ရပါတယ်ထူးခြားတာကတော့ဘန်ကီမွန်ရဲ့ခီးစဉ်အတွင်းမှာသမရဟောင်းဦးသိန်းစိန်ကိုတွေ့ဆုံခဲ့တာတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးယုံဒါရိုက်တာဖုန်ရှုပင်ကအေဘီလာထဲမှာစစ်ကောင်ဆောင်ဟောင်းဦးသန်းရွှေကိုတွေ့ဆုံခဲ့တာဒီပဲဖြစ်ပါတယ်တရုတ်နိုင်ငံဂျာယီဝန်ကြီးနေပြည်တော်ကလာရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့မြန်မာအလင်းသတင်းစာကယခုကဲ့သို့ခီးစဉ်လာရောက်မှုမှာနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုဖော်ပြနေသည်သာမကတရုတ်နိုင်ငံအနေဖြင့်နိုင်ငံတကာမျက်နှာစာတွင်မြန်မာဘက်ကရည်တည်မှုကိုပြသခြင်းပင်ဖြစ်ကြောင်းလို့မေ3ရက်နေ့ကရေးသားထားတာတွေ့ရပါတယ်။ဒါ့အပြင်ဆောက်ချိုင်းနာမော်နင်းပို့စ်သတင်းစာကတော့စစ်ကောင်စီကိုစီးပွားရေးအကူအညီပေးမယ်လို့ကတိပြုခဲ့ပေမဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့ပြောဆိုခဲ့ခြင်းမရှိဘူး။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစင်မြင့်မှာမြန်မာဘက်ကရပ်တည်တယ်လို့ဖော်ပြထားတာလည်းမတွေ့ရဘူးလို့ AFP သတင်းကိုကိုးကားရေးသားထားပါတယ်
။မေလ3ရက်နေ့မှာ South China Morning Post ကစစ်ကောင်စီကိုအတိမတ်မပြုတာရပ်တန့်ပြီးမြန်မာကိုစီးပွားရေးအကူအညီပေးဖို့ကတိပြုလိုက်တယ်ဆိုတဲ့စောင်းပါကိုဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာတရုတ်နိုင်ငံသားဝင်ကြီးဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအလေးထားပြောကြားခဲ့ပြီးနိုင်ငံတကာကလည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာအိမ်နီးစင်ကောင်ဆက်ဆံရေးကိုချီးကျူးလိုက်ပြီးမြန်မာကိုစီးပွားရေးအထောက်ပံ့ပေးပါမယ်။နိုင်ငံသားကောင်းမွန်တဲ့အနာဂတ်ကိုတည်ထောင်မယ်လို့ကတိပြုခဲ့ပါတယ်။ဒီလိုပြောဆိုတာတွေဟာတရုတ်အစိုးရအနေနဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့အတိတ်ပဲကောက်လို့မရနိုင်ပါဘူးလို့တရုတ်ရေးရာလေးလာတုံးသက်သူတွေကပြောဆိုကြောင်းနဲ့နိုင်ငံတကာပြစ်တင်ရှုတ်ချမှုတွေပဋိပက္ခတွေဒီလောက်ပြင်းထန်နေတဲ့ကြားမှာစစ်ကောင်စီဟာနိုင်ငံကိုနိုင်နိုင်နေနေထိမ့်ချုပ်နိုင်ပါမလားဆိုတာကိုတရုတ်ကတန်တရားနဲ့စောင့်ကြည့်နေဆဲဖြစ်တယ်လို့ရေးသားထားပါတယ်ဒါအပြင်ဆောင်းပါးမှာတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပေမဲ့တရားဝင်အတိမတ်ပြုရေးဆိုတာကိုတော့ထိန်းထားဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပုံမှန်ဆက်ဆံရေးကိုသာစ조사ဖော်ဆောင်နေခြင်းဖြစ်ပါတယ်ဒီလိုအချိန်မှာစီးပွားရေးရင်းနှီးမြုပ်နှံမှုတွေတိုးချဲ့လုပ်ကိုင်းရင်တရုတ်အတွက်အကျိုးမရှိနိုင်ပါဘူးလုံခြုံရေးစိတ်မချရတဲ့အပြင်မြမပြည်သူလူထုရဲ့တရုတ်ဆက်ကြီးရဲ့စိတ်ဓာတ်ပိုကြီးထွားလာနိုင်တယ်ဆိုတာသတိပြုသင့်တယ်လို့တရုတ်နိုင်ငံအရှိတောင်အာရှရေးရာညွှန်ကြားရေးမှူးရှူလင်းဘင်ရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ
်မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကလည်းအခုလိုတရုတ်နိုင်ငံထိပ်ပန်းအရာရှိတွေမြမနိုင်ငံကိုခက်စိတ်စိတ်ရောက်လာတာဟာမြမအရေးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်သစ်ပြန်ချတာဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ဒါအပြင်ထွက်ပေါက်မဲ့နေတဲ့မြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့ကြိုးစားရမှာအနောက်နိုင်ငံတွေအလွှာနဲ့အာဆီယံအလွှာနှစ်လွှာရှိရာကတရုတ်ကဥဆောင်ပြီးလှုပ်ဆောင်လာတဲ့အိမ်နီးချင်းတန်တမာရေးအားထုတ်မှုနေပါဟုဒီပလိုမေစီအလွှာဆိုပြီးထပ်တိုးလာနိုင်ခြေရှိတယ်။ဒါဟာမြန်မာရေးအကြက်တဲ့ဖြည့်ရှင်းရေးမှာစစ်ကောင်စီထွက်ပေါက်လှအောင်တရုတ်နိုင်ငံက Dudia akun yi bide bongzan pin nine day. De yoga, truck 1.5 swinny bwari ma, nagwega pipi, bobo dindin pipi, bawin idago bo duila ya nine day, look a gay piat tabare.
Global pipi beer and the net dre, sigalsine and uzi usane dollar in azurizama, salty a gay kayin, yeni gede, de oya muara, young lane lana the wop chipare. နိုင်ငံရေးအကြေခတ်တွေကတော့တရုတ်ရဲ့မူဝါဒပြောင်းလဲလာတာဟာအန်ယူဂျီနဲ့ဒေါ်လာရေးအင်အားစုတွေအပေါ်အားများမှုတွေကြောင့်ဖြစ်နိုင်တယ်လို့လဲဆိုကြပါတယ်။တရုတ်နိုင်ငံသားရဲ့ဝင်ကြီးရဲ့နေပြည်တော်ခီးစဉ်ရဲ့အကျိုးတရားမှုအဲ့ဒီအကျိုးတရားမှုတွေကိုအန်ယူဂျီအနေနဲ့ဘယ်လိုတုံ့ပြန်သင့်တယ်လဲဆိုတာကိုတရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လည်လာနေတဲ့အမျိုးသမီးလူအခွင့်ရေးတက်ကြ
ဆိုင်ရေးကိုလေးလာတဲ့သူတွေအများစုတတိထားမိတာပေါ့နော်တယောက်ကနှစ်ဖက်စလုံးကိုစောင့်ကြည့်နေတယ်သူကချန်စီယိုပေါ်မှာထိုင်နေတယ်ဘယ်ဘက်ကိုတိတိထားချပါမယ်ဆိုတာကိုတော့ပြထားဘူးပေါ့နော်သူတို့ရဲ့နိုင်ငံတကာဆက်ဆံရေးအမှုအကြီးအကဲဒါပေမဲ့လွန်ခဲ့တဲ့5 6လတည်းကစပြီးတော့တယောက်ကဒီဇက်ကဆာကအင်အားပုတ်ကြည့်ပြီးတော့ဇက်ကဆာကနိုင်မဲ့ကိန်းရှိရလို့တွက်ချက်လိုက်ပုံရှိတယ်ဇက်ကဆာကိုနိုင်မဲ့လို့ထင်တာတကြောင်ပေါ့နော်သူတို့ရဲ့ investment တွေကိုမြန်မြန်အကောင့်ထဲပေါ်လာခြင်းတော့အန်ယူဂျီကိုလည်းအပီဒီအက်ဖ်တွေကိုလည်း weak ဖြစ်တယ်ဇက်ကဆာကိုကိုယ်အောင်မတိုက်နိုင်ဘူးဇက်ကဆာဘက်ကပဲရက်တော်မယ်ဆိုတာကိုသူက publicly ပြလိုက်ပုံရပါတယ်ဒုတိယမေကွန်းအန်ယူဂျီကရှင်းပြတင်တာကတကယ်ကြတော့ဇက်ကဆာကလည်းဒီနိုင်ငံကိုဘလို့မှ control လုပ်နိုင်တဲ့အခြေအနေမရှိဘူးမြေပြင်ပေါ်မှာ control မလုပ်နိုင်တဲ့အခြေအနေတွေရှိတဲ့အပြင်အခုဆိုရင် PDF တွေကလည်းဆက်တိုက်နေမှာဆိုတဲ့အတွက်တရုတ်ကဒီသူတို့ရဲ့အကျိုးစီးပွားအတွက်ကိုသူတို့ကတာတိုပဲကြည့်တယ်လို့နားလည်အောင်ရှင်းပြပြီးတော့ကိုဘက်ပြန်ပါလောင်လုပ်တဲ့နောက်ပြီးတော့ NUG ကလည်းတရုတ်ကိုပြောပြတဲ့နာNUG အစိုးရဖြစ်တဲ့အခါမှာဆိုရင်တရုတ်စီအကျိုးစီးပွားတွေဆုံးရှုံးမှာဆိုတာမဟုတ်ဘူးတရုတ်နဲ့လည်းဆက်လက်ပြီးတော့အလုပ်လုပ်မယ် reassurance ကိုလည်းဟိုပြောနိုင်ကောင်းမယ်လို့မြင်ပါတယ်ရှင
်တရုတ်ဟာမြန်မာအရေးမှာအရေးပါတယ်ဆိုတာကတော့အထူးပြောစရာလိုမယ်မထင်ပါဘူးတရုတ်ရဲ့ပြောင်းလဲလာတဲ့မူဝါဒအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့သဘောထား track 1.5 ဆွေးနွေးပွဲတွေဟာတွဲဆောင်ဆွေးနွေးရေးdialogue စီကိုပဲဥတည်နေကြတယ်ဆိုတာထင်ရှားပါတယ်ဒီလို dialogue စီဥတည်နေတာကို NUG EAO တွေနဲ့တော်လိုင်းရေးအင်အားစုတွေဘယ်လိုသဘောထားကြမလဲနိုင်ငံရေးအကဲခတ်တွေကတော့ NUG အနေနဲ့တွဲဆောင်ဆွေးနွေးရေးအပေါ်ဘယ်လိုသဘောထားတယ်ဆိုတာရှင်းလင်းပြီးလက်တွေ့ကြတဲ့မူဝါဒတစ်ခုလိုအပ်နေတယ်ဒါ့အပြင်စီရေးအရာလည်းအခုတည်းပုံမှန်ထိရောက်တဲ့စုဖွဲ့မှုမျိုးဗျူဟာကြတဲ့တုံ့ပြန်မှုမျိုးတွေလိုအပ်နေတယ်လို့ဆိုကြပါတယ်ခင်ဗျာ
ဟိုပြည်သိန်းနိုင်ရဲ့အပြင်တွေတင်ပြသွားခဲ့တာပါအခုတော့ ISP မြန်မာရဲ့မြင်ကွင်းကျန်ပတ်စုများအလဲကိုရောက်လို့လာပါပြီမြန်မာနိုင်ငံမှာစစ်အသုံးစိတ်တွေဘယ်လိုရှိနေပါသလဲ ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါ
ဒီဘက်မှာတော့ ISP မြန်မာရဲ့ကပြင်ရဝန်းကနေနှစ်ပတ်တကာစာဖတ်သူတွေကိုဖြန့်ဝေနေတဲ့ insight email မှာပါဝင်တဲ့စစ်သုံးစီပိုများလာတဲ့အကြောင်းကိုတင်ပြသွားမှာပါ။အာနာသိမ့်ပြီးနောက်ပိုင်းပြည်တော်စုဘတ်ဂျက်မှာစစ်ကောင်စီရဲ့စစ်သုံးစီဟာသုံးစားနေပါပြန်တက်လာပါတယ်။အာနာသိမ့်ပြီးနောက်စစ်ကောင်စီကဘန်နာနှစ်ကိုဧပြီလကနေစတင်ပြီးမတ်လမှာအဆုံးသတ်ဖို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခု2023-2024ဘန်နာနဲ့ဟာအဲ့ဒီအပြောင်းလဲနောက်ပိုင်းနှစ်ပြည့်ရေးဆွဲထားတဲ့ဒုတိယမြောက်ဘဏ္ဍာနဲ့ဖြစ်ပါတယ်။အာဏာမသိငယ်2020-2021ဘဏ္ဍာနဲ့မှာစစ်အသုံးစရာစုပေါင်းဘတ်ဂျက်ရဲ့100ခန်းလုံးသာရှိခဲ့ပါတယ်။အာဏာသိမ်းပြီးနောက်6လသာမီလီဘတ်ဂျက်မှာတော့စစ်အသုံးစရာ17ခန်းလုံးနီးပါးဖြစ်လာခဲ့ပါတယ်။2022-2023ဘဏ္ဍာနဲ့မှာတော့စစ်အသုံးစရာကို27ခန်းလုံးနီးပါးအထိတိုးမြင့်သုံးစွဲခဲ့ပါတယ်။အခုဘဏ္ဍာနဲ့မှာတော့စုစုပေါင်းဘတ်ဂျက်ရဲ့28ရာခိုင်နှုန်းကျော်အထိမြင့်တက်သွားပါတယ်။ဒါကြောင့်အာဏာမသိငင်တဲ့နိုင်ရှင်ရဲ့စစ်အသုံးစရိတ်သုံးစာမြင့်တက်လာတာပါ။ ခုပန်နာနှစ်မှာစစ်သုံးချိတ်ဟာပညာရေးနဲ့ကျန်းမာရေးဘတ်ဂျက်နှစ်ခုပေါင်းတဲ့20နီးပါးများပြားနေပါတယ်။အရင် NLD ဆိုတာလက်ထက်မှာတော့ပညာရေးအသုံးစရိတ်အတွက်800ခန်းလုံးကျော်သုံးစွဲခဲ့ပြီးကျန်းမာရေးအတွက်တော့400ခန်းလုံးကျော်သုံးစွဲခဲ့ပါတယ်။စစ်ကောင်စီကအခုနှစ်အတွက်ကျန်းမာရေးအသုံးစရိတ်ကို400ခန်းလုံးကျော်သာသုံးစွဲဖို့ရထားပါတယ်။ဒါပေမဲ့ပညာရေးအသုံးစရိတ်ကို700ခန်းလုံးနီးပါးသုံးစွဲဖို့ရှိပါတယ်။ဒါကြောင့်စစ်ကောင်စီလက်ထက်မှာပညာရေးအသုံးစရိတ်ကအနှဲငယ်တက်လာခဲ့ပြီးမြဲစစ်သုံးစရိတ်ကတော့စံချိန်တင်မြင့်တက်ခဲ့ပါတယ်။အခုနှစ်မှာကျန်းမာရေးနဲ့ပညာရေးဘတ်ဂျက်နှစ်ခုပေါင်းရင်ဘတ်ဂျက်အလုံးရဲ့1500ခန်းလုံးကျော်သာရှိပါတယ်။ဒါကြောင့်စစ်သုံးစရိတ်ဟာပညာရေးနဲ့ကျန်းမာရေးနှစ်ရပ်ပေါင်းထက်နှစ်ဆနီးပါးများပြားနေပါတယ်။တဖက်မှာလည်းအရင်ဘာနာနှစ်နဲ့နိုင်ရှင်လည်းစစ်သုံးစိတ်ဟာ800ခန်းလုံးနေပါမြင့်တက်လာတာပါပမာဏနဲ့ဆိုရင်ကျက်ပီလီယံပေါင်း2000နီးပါးတိုးသုံးဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်အရင်ဘတ်ဂျက်အစည်းအဝေးတွေမှာစစ်ကောင်စီဥက္ကဋ္ဌကအသုံးစိတ်ချွေတာဖို့ပြောခဲ့ပါလေ
စစ်သုံးစစ်အကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ခဲ့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအချမ်းပြုတ်တော်တွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ
်ရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်ဘက်ကနေဝင်ရောက်တဲ့ဆိုက်ကလုန်းမုန်တိုင်းတင်ဒေတာကပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်ပါစီလို့ဆုတောင်းပေးချင်ပါတယ်ရှင်။ကျွန်တော်တို့အရင်ရက်ပိုင်းတွေတောက်ရှောင်းမုန်တိုင်းသတင်းတွေထုတ်လွှင့်ပေးနေခြင်းကလေးကမုန်တိုင်းတန်ကြုံရမဲ့သူတွေကိုနိုင်ငံအနှံ့ပြားကနေပြီးတော့ဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးနေကြတာတွေကိုတော့ကျွန်တော်တို့ VOA Facebook စာမျက်နှာရဲ့ comment တွေမှာတွေ့နေရပါတယ်နော်။တရားလွင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဟောရင်ကလေးကယနေ့ထိဆက်လက်အားပေးနေပါတယ်ဗမလိုက်သတင်းမီဒီယာဖြစ်တဲ့မြေတန်းရက်တည်နိုင်ပါစီအမှန်တရားချပြနိုင်ပါစီလို့ရေးလာပါတယ်ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ထွန်းထွန်းမြန်မာဆိုတဲ့တော်ရရှင်ကတော့ VOA ကနေပြီးတော့သုတရတာဗဟုသုတတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဝမ်းသာပါတယ်ဝင်းကြီးဆိုတဲ့တော်ရရှင်ကလည်း VOE ဥအောင်ခင်ရဲ့ပြည်ရင်းစစ်သုံးသက်ချက်အစီအစဉ်ကိုနားထောင်လိုက်ရပါတယ်။ဘူသူရရပါတယ်။အလားတူတရုတ်မှာချန်ကေရှိကိုကွန်မြူနစ်မော်စီတုံးတိုက်တုံးကတမိုင်းချောင်းကိုအမေရိကန်ပြည်ရင်းစစ်လို့အချက်လက်တွေနဲ့လွှင့်ပေးပါအောင်ခင်ဗျာတဲ့ကျေးဇူးတင်ပါတယ်ဆိုတော့တောင်းဆိုလာပါတယ်။ဟုတ်ကဲ့ပါအန်ကေဥအောင်ခင်ကိုပြောလိုက်ပါမယ်နော်။ကျမတို့ထုတ်လွှင့်ပေးတဲ့ VOE အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်တွေမှာတော့ Simon Kha ဆိုတဲ့တော်ရရှင်က VOE အစီအစဉ်တွေမှာအနှစ်သက်ဆုံးကတော့VOE ဇက်လိုက်မင်းသားကြီးဒေါက်တာတန်စောရဲ့လူလူနဲ့ကျမရဲ့အစီအစဉ်ပါပဲဗျာဒီအစီအစဉ်ကိုတင်ဆက်တဲ့ဒေါက်တာတန်စောတယောက်အထူးကျမတက်ရှိပါစေကြောင်း VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမချမ်းသာလို့သတင်းတွေကိုတင်ဆက်ပေးတဲ့နေရာမှာအခက်အခဲတွေ never လွယ်ကူကြပါစေလို့ဆန္ဒပြုလိုက်ပါတယ်တဲ့ဟုတ်ကဲ့ပါပေးရစုနဲ့ပြည့်ကျမရရှင်ဒီစာလေးကိုဒေါက်တာတန်စောကိုပို့ပြီးတော့ဒေါက်တာတန်စောကဝမ်းသာလိုက်တာတဲ့ဒီချက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်တွေတင်ဆက်နိုင်ဖို့အထူးကြိုးစားပါမယ်အားတက်မိပါတယ်ဆိုတော့ပြန်ပြောခိုင်းလာပါတယ်နော်ဒေါက်တာတန်စောကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မြမပြည်နဲ့ပတ်သက်ပြီးတော့ဆူတောင်းလေးတစ်ခုပြောလာတဲ့တော်ရရှင်ဝင်းမာကတော့ကျွန်တော်မတည်ခင်လေးမှာမြမပြည်ကြီးကိုငြင်းငြင်းစီစဉ်လိုက်တာဗျာတဲ့ငငယ်လေးတည်းကစဉ်းစားခဲ့တာအခုတော့အသက်တောင်40ကျော်သွားပါပြီမြမပြည်ကတော့ဒီတိုင်းပါပဲလို့ရေးလာပါတယ်မြမနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော်
အဲ့ဒီမှာသောရရှင်တရားဝင်းအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကတော့မေလအစောပိုင်းမှာရေးလာတာဖြစ်ပြီးတော့အဲ့ဒီတော့ကတရုတ်နိုင်ငံသားရဲ့ဝင်ကြီးအစ်စ်ပြောစကားနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နိုင်ငံရေးမြင်ကိုအခုလိုရေးလာပါတယ်
။တရုတ်နိုင်ငံသားရဲ့ဝင်ကြီးအစ်စ်ကနိုလင်းဟေဇာနဲ့ဆွေးနွေးပွဲမှာပြောသွားတဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်ချာအာဏာကိုလေးစားသင့်တယ်လို့ပြောသွားတာကိုကြည့်ရင်သူဟာနိုင်ငံရေးအစာမကြေသူလားစကလုံးပြောင်းပြီးဘူးလုံးနာမရှင်ပြောတတ်သူလားတခုခုပါပဲအချုပ်ချာအာဏာဆိုတာပြည်သူစီကစဉ်သက်တယ်ဆိုတာမသိပဲပြောတာလားမတရားအာဏာသိမ်းထားတဲ့စစ်တပ်ကိုအချုပ်ချာအာဏာရှိတယ်လို့လို့မသိနားမလည်သူတွေလက်ခံလာအောင်ပြောချင်တာလားမသိပါဘူးနိုလင်းဟေဇာကများအဲ့ဒီလောက်တောင်မခွဲခြားတတ်ဘူးဆိုပြီးအထင်သေးပြီမျက်စိလဲအောင်ကလေးကွက်တွေတုံးတာလားစဉ်းစားစရာပါချုပ်ပြောရရင်တော့တရုတ်အစိုးရဟာယူသားမှုမရှိတာပေါ်လွင်ပါတယ်အမေရိကန်အနေနဲ့တရုတ်နဲ့နှစ်ဖက်လုံးအကျိုးမြတ်ရှိတဲ့ဝင်းဝင်းသီအိုရီနဲ့ဆက်သွားမယ်ဆိုရင်စကလုံးအသုံးလုံးကအစဂယူးဆိုင်ပါလို့အကြံပေးပါရစေ
အမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆခြင်းနဲ့တုံ့သက်ပြလာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တရုတ်ကတော့NUG ကိုမေးချင်စရာလေးရှိလို့ပါဆိုပြီးအခုလိုရေးလာပါတယ်
။ VOE ဝိုင်းတော်သားများမင်္ဂလာပါ။သိချင်တာလေးရှိလို့ NUG တာဝန်ရှိသူတွေကိုမေးပြပါခင်ဗျ။လေရင်ပြည့်ရှိပါတယ်ဆိုပြီးတော့ပြည်သူတွေကိုပြောပြီးတော့အခုဒီဆက်ကဆက်ကတနင်္ဂနွေလုံးလေရင်တွေနဲ့ပြည့်နေတာ။ဘယ်လေရင်ပြည့်နေမှပြန်ပြည့်တာလဲမကြားမိပါဘူး။ဘယ်နေရာမှာပြည့်ဖို့ထားတာလဲမရှိရင်လည်းမရှိဘူးပြောပြပါ။ပြည်သူပြည်သားတွေကိုမျှော်လင့်ချက်တွေမပေးပါနဲ့လို့ပေးစာပြန်စာအစီအစဉ်ကနေပြီးတော့ NUG ကတာဝန်ရှိသူတွေကိုမေးပြပါခင်ဗျာ။ VOE ဝိုင်းတော်သားတွေကြားမှာကြပါစေ။ VOE ကိုအမြဲပဲအားပေးလျက်ပါ
။ဟုတ်ကဲ့ပါ။တကယ်လင်းပြစ်လက်နဲ့ဆိုတာဝယ်ယူဖို့မလွယ်ကူပါဘူး။ NUG အနေနဲ့အခက်အခဲရှိရဲဆိုတာကို NUG ရဲ့ကာကွယ်ရေးဝန်ကြီးဖြစ်တဲ့ဦးရီမွန်က VOE ကကိုသားညုံနဲ့တွေ့ဆုံမေးမြန်းခဲ့မှာတရားပြောထားပါတယ်နော်။မကြသေးခင်ကထုတ်လွှင့်သွားတာဖြစ်ပါတယ်။ပြန်ပြီးတော့နားထောင်ကြည့်စီချင်ပါတယ်ရှင်။ကိုဆက်ပြီးရခိုင်ပြည်နယ်ကသောရရှင်ရဲ့ရင်ဖွင့်စာကိုဆက်ပြီးဖော်ပြပေးခြင်းပါတယ်။တရုတ်ရွှေဂက်စ်လုပ်ငန်းမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့အခက်အခဲကိုစာရေးပြီးတော့ရင်ဖွင့်လာတဲ့သူတဦးကတော့
မင်္ဂလာပါ VOA ရေကျွန်တော်ကတော့တရုတ်ရွှေဂက်စ်လုပ်ငန်းတည်ရှိတဲ့မဒေးကျွန်းကဒေသခံတဦးဖြစ်ပါတယ်။ရွှေဂက်စ်လုပ်ငန်းခွင်ထဲမှာဝင်ရောက်လုပ်ကိုင်နေတဲ့ဒေသခံကျွန်းသားတွေဟာတရုတ်ရဲ့ခွဲခြားဆက်ဆံမှုတွေကိုခံနေရပါတယ်။ပူပြင်းလာတဲ့အခုလိုအချိန်မှာလုပ်ငန်းဝင်ကနေအိမ်ပြန်ပြီးနားရတာကလမ်းစည်းအပြင်ခရီးကလည်းတအားဝေးပါတယ်။အရင်လိုနားခိုဖို့အခန်းပြန်ရနိုင်ဖို့အတွက် VOA ကနေရင်ဖွင့်လိုက်ရပါတယ်
။သူကလည်းအမည်မဖော်လိုသူတဦးသာဖြစ်ကြောင်းကြေညာပေးပါလို့ပြောလာတာပါ။ဟုတ်ကဲ့ပါ။ VOA ကအခုလိုသောရရှင်ရဲ့ရင်ဖွင့်စာတွေကိုအများကြားသိဖို့ဖော်ပြပေးတာတော့ဟုတ်ပါပြီ။ဒါပေမဲ့ဒီသောရရှင်စာထဲမှာရေးထားသလိုမျိုးတိုင်တန်းထားတဲ့ဆုံးဖြတ်ပိုင်နိုင်ခွင့်အာဏာကတော့သက်ဆိုင်ရာအကြီးအကဲတွေရဲ့လက်ထက်မှာပဲရှိနေပြီးတော့သူတို့အနေနဲ့ဝန်ထမ်းတွေကိုအခွင့်အရေးထည့်သွင်းစဉ်းစားပေးတော့မှလည်းဒီသောရရှင်တောင်းဆိုတာတွေအဆင်ပြေမယ်ထင်ပါတယ်နော်။နောက်ထပ်သောရရှင်ကျွန်တော်ကတော့ရခိုင်ပြည်နယ်ပေါတော်မြို့နယ်တောင်ဘူးကျေးရွာကမောင်မောင်ဝင်းဖြစ်ပါတယ်ဆိုပြီးတော့အစားချေပြီးရေးလာတဲ့သောရရှင်ကတော့သူတို့ဒေသရဲ့ဆက်သွယ်ရေးအခက်အခဲတွေအခုညတောင်းလာတာဖြစ်ပါတယ်
။ကျွန်တော်တို့ရွာမှာအဓိကလွမ်းနေတာလေးတစ်ခုကဖုန်းလိုင်းဆက်သွယ်ရေးဖြစ်ပါတယ်။ရွာရဲ့အနီးအနားကရွာတွေမှာတော့ဆက်သွယ်ရေးတာဝါတိုင်းရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဖို့အဆင်ပြေပါတယ်။အခုလက်ရှိရှိနေတဲ့ဆက်သွယ်ရေးအော်ပရေတာ၄ခုရှိပေမဲ့ကျွန်တော်တို့တောင်ဖူးကျေးရွာအနီးအနားမှာတော့ဆက်သွယ်ရေးတာဝါတိုင်းတစ်ခုမှလာရောက်ဆိုင်ထူထားတာမရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဆွဲရတာအများကြီးအခက်အခဲရှိကြပါတယ်။လက်ရှိကျွန်တော်ကမလေးရှားမှာအလုပ်လုပ်နေရပါ။ရွာကအိမ်မှာရှိတဲ့မိဘညီကိုမောင်နှမတွေကိုတတိယလို့ဆက်သွယ်ပြီးဖုန်းလေးတစ်ခါပြောမယ်ဆိုရင်ဖုန်းလိုင်းကောင်းတဲ့နေရာကိုသွားပြီးပြောရပါတယ်။ဖုန်းလိုင်းနဲ့အင်တာနက်မကောင်းလို့ကျွန်တော်လိုပဲဆက်သွယ်ရေးအခက်အခဲကြုံတွေ့နေရတဲ့တောင်ဖူးရွာသူရွာသားတွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့ဆက်သွယ်ရေးဌာနများမှဖုန်းဆက်သွယ်ရေးတာဝန်တိုင်တစ်ခုလောက်လာရောက်စိုက်ထုပေးကြဖို့ဆက်သွယ်ရေးဌာနများမှတာဝန်ရှိတဲ့လူကြီးတွေကိုအနူးညွတ်ပန်ကြားပါတယ်ဗျာ
တောင်ဖူးကျေးရွာသူကျေးရွာသားတွေကိုစားတောင်ဖူးကျေးရွာသားမမဝင်တောင်းဆိုလိုက်ပါတယ်ဆက်သွယ်ရေးခက်ခဲလုံးလုံးဖုန်းဆက်သွယ်ရေးတာဝန်တိုင်တစ်ခုလောက်တော့လာစိုက်ထုပေးပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ရှင်။ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ပြည်ဝင်မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာတွေကိုမဟိတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကမ္ဘာတော်လောမှာနည်းပညာနဲ့ပတ်သက်လို့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်ဂျာမနီနိုင်ငံမှာ 3D printer ရုံလုံးကြွပုံလေးဆက်သုံးပြီးအဆောက်အဦးကြီးတစ်လုံးတိရောက်လိုက်ပါတယ် UK မှာတော့သေလောက်ထားတဲ့ကောက်ပဲသီးနှံတွေရဲ့အခြေအနေကိုဆက်ရုပ်နဲ့စစ်ဆေးနိုင်ပါပြီဒီလိုကမ္ဘာတော်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်ဂျာမနီနိုင်ငံတောင်ပိုင်းဟေဒင်ဘတ်မြို့မှာ 3D printer ရုံလုံးကြွပုံလေးဆန်တဲ့ဥရောပရဲ့အကြီးဆုံး 3D printer နဲ့ဆောက်တဲ့အဆောက်အဦကြီးတစ်လုံးကိုတည်ဆောက်လိုက်ပါတယ်။ဒီအဆောက်အဦကြီးကိုဆောက်ဖို့အလုပ်သမားအမြောက်များသုံးရမယ့်နေရာမှာကွန်ကရစ်တွေညှစ်ထုတ်ပေးနိုင်မဲ့ 3D printer ရုံလုံးကြွပုံလေးဆန်တဲ့တည်ဆောက်ခဲ့တဲ့အတွက်အချိန်အနာကြီး140ရက်ပေါင်းအဖြစ်တော့6ရက်အတွင်းမှာအပြီးတည်ဆောက်နိုင်ခဲ့ပါတယ်။ဒီအဆောက်အဦကိုတော့ပြည်သူ့ကာပညာရှင်ကပုံစံထုတ်ပေးထားတဲ့အတိုင်းတည်ဆောက်နိုင်ခဲ့တာဖြစ်ပြီးအလျားပေ180အနံ36ပေနဲ့အမြင့်29ပေရှိပါတယ်ဒီအဆောက်အဦမှာကွန်ပျူတာဆာဗာတွေထားမှဖြစ်ပြီးတော့အဆောက်အဦကိုတိစောက်နေတဲ့နောက်ပိုင်းအဆင့်တွေမှာလည်းလူတစ်ယောက်ကပဲအမာရွေးမရှိအောင်စောင့်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကနယ်သာလန်နိုင်ငံနဲ့တရုတ်နိုင်ငံမှာ 3D printer နဲ့အဆောက်အုံတွေကိုတိစောက်ပြခဲ့ပေမဲ့လို့အဲ့ဒါတွေကနမူနာစမ်းသပ်တဲ့သဘောနဲ့စောက်ပြခဲ့တာပါနောက်လာမယ့်အနာဂတ်မှာတော့ 3D printer အသုံးပိုများလာမှာဖြစ်ပြီးဒါနဲ့ဆောက်လုပ်ဖို့တင့်တော်မဲ့အဆောက်အုံတွေကိုဒီနည်းနဲ့ဆောက်လုပ်ဖို့ရှိနေပြီးအကုန်လုံးကိုတော့ 3D printer နဲ့တိဆောက်သွားနိုင်မှာမဟုတ်တဲ့အကြောင်းဆောက်လုပ်ရေးလုပ်ငန်းရှင် Hans Joan Cross ကပြောပါတယ်ရှင
်ဗြိတိန်နိုင်ငံမှာတော့သိုးလောင်ထားတဲ့ကောက်ပဲသီးနှံတွေရဲ့အခြေအနေကိုစက်ရုပ်နဲ့စစ်ဆေးနိုင်ပါပြီ Provar လို့ခေါ်တဲ့ဒီစက်ရုပ်လေးဟာကောက်ပဲသီးနှံပုံပေါ်ကိုလှိမ့်ပြီးသွားနိုင်အောင်ဖန်တီးထားတာပါအပေါ်ကထိ ंछ ုပ်ဆက်ပါဝင်ပြီးအောက်ကဒီပုံစံဆက်ကလေးတက်ဆင်ထားတဲ့ဒီစက်ရုပ်ဟာကောက်ပဲသီးနှံတွေတိုးလောင်ရမှာအရေးအသွေးကိုထိန်းထားနိုင်အောင်စောင့်ကြည့်ပေးတာဖြစ်ပြီးတော့လယ်သမားတွေအတွက်လည်းဘေးအန္တရာယ်ကိုကာကွယ်ပေးတာဖြစ်စေတာပါ။ဂျုံနဲ့ဘာလီစည်းတွေကိုတိုးလောင်ရုံမှာသိမ်းတဲ့အခါတိုးလောင်ရုံစောင့်တဲ့စရေးကပုံမှန်အတိုင်းဆိုရင်လူကိုယ်တိုင်ကောက်ပဲသီးနှံပုံပေါ်ကိုတက်ပြီးနမူနာယူတဲ့အချွန်နဲ့ထိုးပြီးစုထိုင်းစားနဲ့ပတ်ဝန်းကျင်အခြေအနေတွေကိုစစ်ဆေးရတာဖြစ်ပြီးတော့အချိန်ပိုကြာသလိုလူလုံအားကိုသုံးရတဲ့အတွက်လည်းဘေးအန္တရာယ်ရှိနိုင်တာပါ။ဒီစက်ရုပ်နဲ့ဆိုရင်တော့စုထိုင်းစားအခြေအနေမှုနဲ့ပိုးမွားတက်ရောက်မှုအခြေအနေတွေကို 3D သုံးဘက်မြေပုံထုတ်ပေးနိုင်မှာဖြစ်ပြီးအချိန်ကုန်သက်သာစေမှာလည်းဖြစ်ပါတယ်ဒီလိုအချက်လက်တွေရလာရင်လယ်သမားတွေအနေနဲ့ကြိုတင်ကာကွယ်တဲ့အနေနဲ့လေဝင်လေထွက်ကောင်းအောင်ဖန်တီးတာမျိုးပိုးမွားကင်းစင်အောင်လုပ်တာမျိုးလို့ကြိုတင်ကာကွယ်မှုတွေပြုလုပ်နိုင်မှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဇူရစ်မြို့အခြေစိုက်လုံခြုံရေးကုမ္ပဏီတစ်ခုကလုံခြုံရေးစက်ရုပ်တစ်မျိုးကိုစတင်နေပါတယ်ဘိန်းနှလုံးနဲ့အလိုလျောက်ကင်းလည်ပေးတဲ့ Essential ဆိုတဲ့ဆက်ရုပ်ကိုစူဦးတီထွင်တဲ့ ETH Switch ကုမ္ပဏီကတီထွင်ပေးထားတာပါ။ဒ ဒီဆက်ရုပ်ဟာယထာဘုဒ္ဓယုံမှာကင်းလည်ပေးတာ6လရှိနေပြီဖြစ်ပြီးလုံလုံရေးအရာပိုးပြီးတော့အားကောင်းသွားစေပါတယ်။ Ancestro ဆက်ရုပ်ရဲ့ခေါင်းပိုင်းမှာတော့ Computer Battery အာရုံခံကိရိယာတွေနဲ့ AI ဉာဏ်ရည်တုနည်းပညာတို့ကိုလည်းထည့်သွင်းသုံးပြထားပါတယ်။ဘိန်းတဲ့ကလထိုင်လိုဆက်ရုပ်ဖြစ်ပြီးလေကားအတက်ဆင်းတွေလုံနိုင်တယ်လို့မြင်မြင်နဲ့ပြင်အပြင်အကျန်းတွေမှာလည်းသွာလာနိုင်ပါတယ်။ဒီဆက်ရုပ်လေးကကင်းလည်ပေးနေတဲ့အတွက်လုံခြုံရေးအများကြီးသုံးရမယ့်နေရာအခြေကြီးတွေမှာလူလုံခြုံရေးတယောက်တည်းကကွန်ပျူတာကနေစောင့်ကြည့်ပေးလာနိုင်ပါတယ်။အပူချိန်တိုင်းနဲ့ကင်မရာတက်ဆင်ထားတဲ့အတွက်လူတွေနဲ့ရင်တွေကိုခွဲခြားသိနိုင်ပြီးတော့360ဒီဂရီပတ်ပတ်နဲ့ကြည့်နိုင်တဲ့ကင်မရာကနေပတ်ဝန်းကျင်အခြေအနေအားလုံးကိုမှတ်တမ်းတင်ထားနိုင်ပါတယ်။ထိတ်ထုတ်ရေးစခန်းကိုတိုက်ရိုက်တဲ့ပေးပို့နေမှာဖြစ်ပြီးနေ့စဉ်လုံခြုံရေးအစဉ်ကစားကိုလည်းထုတ်ပေးနေပါတယ်။ဒီဆက်ရုပ်ကိုဒီလူတွေသုံးပြီးတော့လုပ်တဲ့လုံခြုံရေးကိုအားဖြည့်ပေးဖို့အချိန်ပိုင်းလာရင်းနဲ့ငားရနိုင်တယ်လို့ပဲဈေးနှုန်းကတော့လူလုံခြုံရေးချက်တတ်တာမယ်လို့တီထွင်ထားတဲ့ကုမ္ပဏီကပြောပါရရှင်
။ဒီရနိုင်ငံမြောက်ပိုင်းဆန်တင်ဂါမြို့မှာသုပ္ပစ္စတုပစ္စည်းတွေနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေကိုပန်းကြံတစ်ခုထဲမှာဖန်တီးပြသထားပါတယ်။ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အသိပညာပေးတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပြီးတော့ချန်တင်ဂရာစီပင်ကဥဆောင်ဖန်တီးခဲ့တာပါအမိုက်ကနေအံဩစရာတွေဖန်တီးကြမယ်ဆိုတဲ့ဆောင်ပုံးနဲ့ညီအီက 1.85 ကျဲတဲ့ပန်းကြံကြီးထဲမှာဆက်ရုပ်တွေကိုဖန်တီးထားတာပါအမိုက်ကင်းစင်တဲ့မြို့ဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့တန်ပိုက်တွေချိန်းကျိုးတွေမီးတပ်ဘူးတွေမော်တော်ကားဘိန်းအလွိုင်းတွေနဲ့တခြားပစ္စည်းတွေကိုပြန်လည်အသုံးပြုပြီးဆက်ရုပ်တွေကိုဖန်တီးထားပါတယ်အခုလိုစုံပြပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်။ဒီဆက်ရုပ်တွေထဲမှာအကြီးဆုံးအယုတ်က18ပေမြင့်တဲ့ဆက်ရုပ်ကြီးဖြစ်ပြီးတော့ဒါကိုတည်ဆောက်ဖို့အတွက်အချိန်3လလောက်ယူခဲ့ရပါတယ်ခင်ဗျာ
။ထူးခြားစံပြသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူတွေလို့တင်ဆက်ခဲ့ကြတာပါ။အခုတော့ဒရင်ချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်မယ
်။အရာဖြစ်တဲ့မူကတော့ပြီးတော့ကိုင်းနေမိုင်းမုံတိုင်းဖြစ်နေဆက်ရှိနေဦးမယ်ဆိုပေမဲ့အတန်ငယ်အားပြော့သွားနေတယ်လို့မိုးလေဝသတိုင်းတာလေးလာရေးဌာနတွေကထုတ်ပြန်ကြပါတယ်။ကိုင်းနေဝင်ရောက်ချိန်မှာတော့လေတိုင်ထုံးကတနအီကိုမိုင်120ထက်မှရှိနေတဲ့မူခါဆိုက်ကလုန်းမုံတိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တယ်လို့ပင်လယ်နဲ့နီးစပ်တဲ့အပိုင်းတွေမှာလည်းပင်လယ်ရေဝင်ရောက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်ရေးတာဝန်တိုင်းကြီးကျူးပြတ်တာမှုလို့ဖုန်းဆက်သွယ်မှုလိုင်းတွေလည်းခက်ခဲဖြစ်နေပါတယ်။မူခါဆိုက်ကလုန်းမုန်တိုင်းဟာတနအီကိုမိုင်135မိုင်နှုန်းနဲ့တနင်္လာနေ့လုံကမြန်မာနိုင်ငံရခိုင်ပြည်နယ်ကစစ်တွေမြို့ကိုဝင်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကမုန်တိုင်းဆက်ကွင်းနဲ့ညှိသွားတဲ့ဒုက္ခသည်စခန်းမှာတော့အင်ဂျီ3000လောက်ပျက်စီးသွားခဲ့တယ်ဆိုပြီးတော့နိုင်ငံတကာကြက်ချင်းကြီးဖွဲ့ကပြောပါတယ်။တနင်္ဂနွေနေ့ကကျင်းပလိုက်တဲ့ဒီထိုင်းနိုင်ငံထူးထူးရွေးကောက်ပွဲအစောပိုင်းမဲရီတွက်မှုတွေရာဆိုတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရေပန်းစားနေတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်။2014ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရိချန်ဝူချာကိုနှစ်အုပ်ချုပ်ပြီးတဲ့နောက်အခုချိန်ကျင်းပတဲ့ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်ဒီမိုကရေစီဆန်းသပ်မှုအဖြစ်ရောထိုင်းနိုင်ငံရဲ့အလှည့်အပြောင်းတွေအတွက်ပါရေးပါတဲ့ရွေးကောက်ပွဲတရားဖြစ်တဲ့လူလာသူတွေကသတ်မှတ်ကြပါတယ်။ယူကရိန်းနိုင်ငံဘက်ကပြင်ဆင်နေတဲ့လူဦးတံမြန်ထိုးစစ်ဟာရုရှားပိုင်နယ်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားသိမ်းယူထားတဲ့နယ်မြေတွေလွတ်မြောက်အောင်ဆွဲဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီးကဂျမန်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါရယ်ယူကရိန်းကိုရုရှားကျူးကျော်ပြီးကလေးကဆိုရင်တော့ဂျာမနီကိုပထမဆုံးချိန်လာရောက်တဲ့ယူကရိန်းသမ္မတကိုဂျမန်ဝန်ကြီးချုပ်ကကြူးစူပါရယ်ရုရှားကျူးကျော်စစ်ကိုတံပြန်မှုနဲ့စစ်ကြောင်ချိန်မွသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျမန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါရယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုသားညူကကြေညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Darius Pin နဲ့ Zindab Abdurrahman တို့ဖြစ်ကြပါတယ် VOA American တိုင်းရဲ့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုက်အစီအစဉ်တွေကို light to meter 24 40 51နဲ့ light meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ကြတာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမ်းမာရှင်လန်းကြပါစေပြောရေးကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တို့မောင်တန်ပ
This program has come to you from the Voice of America, Washington.